Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်နိုဝင်ဘာလ17ရက်တောက်ကြနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါ။ဒီညပဲသတင်းတွေကိုနန်းလောင်နဲ့အတူကြီးညပေးသွားမှာပါ။ Republican အထက်လွှတ်တော်အမတ် Jeff Sessions ကိုရွေးကောက်ခံသမ္မတ Donald Trump ကရှေ့နေကြယာရုခံသွားမှာဖြစ်တယ်လို့ American သတင်းမီဒီယာတွေမှာဖော်ပြနေကြတာ။ Syria အစိုးရတပ်ဖွဲ့ကလေကြောင်းကနေရောလက်နက်ကြီးတွေပါတုံ့ပြန်တိုက်တာကြောင့်ကလင်းငယ်တွေပါဝင်လူတော်များများသေဆုံးတာ။နောက်ဒီထိုင်းနိုင်ငံမှာစပါးဆိုင်တောင်သူတွေအတွက်အစိုးရကအကူအညီတွေအလုံးကြီးနဲ့ပေးမယ့်အစီအစဉ်တရက်ကိုကြေညာလိုက်တာ။ဒါလို့ထိတ်တဲရောက်သတင်းတွေကိုတင်ပြသွားမှာပါမခွန်ကြီး။
ကောင်းပါပြီရှင်အခုညဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်ဘက်မှာအကြမ်းဖက်တိုက်ခိုက်မှုတွေတိုးလာနေတာကြောင့်ဒေသခံတွေနေရက်ဆွန့်ခွာထွက်သွားနေကြတဲ့အခြေအနေနဲ့အတူရခိုင်ပြည်နယ်ထဲမှာဒေသခံတွေကိုအရန်ရဲတပ်ဖွဲ့ဝင်ဖြစ်လက်နက်ပစ်တပ်ဆင်ပေးနေတာနဲ့ပတ်သက်လို့တော့
ရခိုင်ပြည်နယ်မှာကျွန်တော်ရခိုင်ပြည်နယ်ထဲမှာရှိတဲ့ရဲတပ်ဖွဲ့ဝင်ကျင်တဲ့လူတွေကိုကျွန်တော်တို့သတ်မှတ်ထားတဲ့အခြေချင်းနေတယ်ပေါ့နော်ပြည်မီတဲ့လူတွေကိုအစီအစီရွေးချယ်ပြီးတော့မှတင်နန်းပေးတာဖြစ်ပါတယ်
ရခိုင်ပြည်နယ်တာဝန်ကြရဲမှုကြီးရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါ NLD အစိုးရတစ်လက်ထက်မှာအကျဉ်းသားတွေပြန်လွှတ်ဖို့အစီအစဉ်ရှိမရှိလွှတ်တော်အစည်းအဝေးမှာမေးမြန်းတင်ပြချက်နဲ့ဖြေကြားချက်တွေမြမရှီဟောင်းအဆောက်အုံတွေမှာတုံနေတဲ့ asbestos လို့ခေါ်တဲ့ကြောက်ခွန်းတွေဟာကျန်းမာရေးထိခိုက်နိုင်တယ်လို့ကြမ်းကျင်ပညာရှင်တွေကသတိပေးချက်ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရမှာပါဒါရီမတိုင်ခင်တော့အခုအရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကြီးညာပါမယ်ရှင်
အမေရိကန်ပြည်ထောင်စုမှရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဇန်နဝါရီလတဲ့သမ္မတတာဝန်တွေတရားဝင်လွှဲပြောင်းယူနိုင်ဖို့အတွက်ပြင်ဆင်နေတဲ့အချိန်သမ္မတဘရိတ်အိုဘားမားကတော့ဒီကနေ့ဂျာမနီနိုင်ငံမှာအရေးပါတဲ့ဥရောပနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ်အတ္တလန္တိတ်သမုဒ္ဒရာတစ်ဖက်တစ်ဆက်နိုင်ငံတွေရင်ဆိုင်နေရတဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာစိန်ခေါ်မှုတွေကိုဥရောပရဲ့အရေးပါတဲ့နိုင်ငံတွေကခေါင်းဆောင်တွေနဲ့သမ္မတဥဘားမားဒီကနေ့တွေ့ဆုံဆွေးနွေးတာပါဂျာမနီ၊ဗြိတိန်၊ပြင်သစ်၊အီတလီနဲ့စပိန်နိုင်ငံတွေကခေါင်းဆောင်တွေနဲ့သမ္မတဥဘားမားရဲ့ဒီကနေ့တွေ့ဆုံပွဲဟာသူ့ရဲ့သမ္မတတက်တန်းမကုံဆုံးခင်နောက်ဆုံးအကြိမ်ပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲလည်းဖြစ်နိုင်ပါတယ်။မနေ့ကဂျာမနီဝန်ကြီးချုပ်အန်ဂျလာမာကဲနဲ့နှစ်ဦးလုံးတွေ့ဆုံဆွေးနွေးခဲ့တာကနေအဲ့ဒီနောက်မှာတော့ဒီကနေ့မှာဒီတခြားဥရောပခေါင်းဆောင်တွေပါပါဝင်ပြီးတော့ဆွေးနွေးကြတာပါ။ဂျာမနီနိုင်ငံကိုသမ္မတဥဘားမားဆက်ရောက်တဲ့နေ့ကလေးကခေါင်းဆောင်နှစ်ဦးဟာကမ္ဘာတစ်လွှားပေါင်းကူးဆက်သွယ်လှုပ်ဆောင်မှု globalization နဲ့ Atlantic သမုဒ္ဒရာရဝန်းနိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုတွေကိုအလေးပေးဆွေးနွေးနေတာပါ။ American ရွေးကောက်ပွဲမှာ Trump အနိုင်ရလိုက်တဲ့အတွက်လက်ရှိ Ukraine နဲ့ Syria နိုင်ငံပြန်လည်ငြင်းငြင်းရေးတိဆောက်ရေးချိုးဖက်မှုတွေဖြစ်လာနိုင်တဲ့တက်ရောက်မှုတွေနဲ့နေတိုးမာမိတ်အဖွဲ့ဝင်ဥရောပနိုင်ငံတွေနဲ့အတူအမေရိကန်ကအခိုင်အမာဆက်လက်ရည်တည်သွားဖို့ကိစ္စတွေတခါကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေနဲ့ယာတီဥတုပြောင်းလဲလာမှုတွေကိုအတူတကွပူးပေါင်းဟန်တားဖို့ဘလို့ဆုံးချိုးပန်းသွားမယ်ဆိုတာတွေကိုသမ္မတအိုဘားမားနဲ့ဥရောပခေါင်းဆောင်တွေဆွေးနွေးနေကြတာဖြစ်ပါတယ်ခင်ဗျာ
အယ်ဘာမားပြည်နယ် Republican အထက်လွှတ်တော်အမတ် Jeff Sessions ကိုရွေးကောက်ခံသမ္မတ Donald Trump ကရှင်းနေချုပ်ယာတုခံအပ်တော်မှာဖြစ်တယ်လို့ American သတင်းမီဒီယာတွေမှာဖော်ပြနေပါတယ်အခုလိုယာတုခံအပ်မှုနဲ့ပတ်သက်လို့သမ္မတယာတုလဲပြောင်းရယူအဖွဲ့ကအတီးပြုတ်ပြောဆိုတာမျိုးမရှိပေမဲ့ယာတုခံအပ်ရေးအဖွဲ့နဲ့နှိဆက်သူတွေစီကလာတဲ့သတင်းတွေအရဒီလိုခံအပ်တာဖြစ်တယ်လို့သတင်းတွေမှာဖော်ပြပါတယ် Mr. Trump ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေစတင်ချိန်ကတည်းကအခိုင်အမာထောက်ခံပြီးအကြံဉာဏ်တွေပေးခဲ့တဲ့ဝါရင်အထက်လွှတ်တော်အမတ် Sessions ကို Trump အနေနဲ့ယာတုအတွက်တရားဝင်ကမ်းလှမ်းရှိမရှိဆိုတာကတော့မသိရသေးပါဘူး။အယ်ဘာမားပြည်နယ်ကအသက်69နှစ်ရှိပြီဖြစ်တဲ့ Mr. Sessions ဟာ American အထက်လွှတ်တော်မှာ1999ခုနှစ်ကစတင်တာဝန်ထမ်းဆောင်ခဲ့ပြီးပြည်နယ်ရှိနေချုပ်တာဝန်လည်းထမ်းဆောင်ခဲ့မှုပါတယ်။ American ပြည်ထောင်စုမှာရှိနေချုပ်ကတရားဥပဒေစိုးမိုးရေးနဲ့ဗဟိုအစိုးရရှိနေအကြီးအကဲဖြစ်တယ်လို့တရားရေးဌာနကဦးဆောင်ရသူလည်းဖြစ်ပါတယ်။
စီးရီးယားဆိုတာတပ်ဖွဲ့ကလေကြောင်းကနေရောလက်နက်ကြီးတွေပါတုံးပြီးတော့တပုံတွေထိမ့်ချုပ်ထားတဲ့အလပူမြို့ကိုဒီကနေ့မနေ့အစောပိုင်းကတိုက်ခိုက်တာကြောင့်ကလင်းငယ်ရီအပါဝင်လူတော်များများသေဆုံးခဲ့ပါတယ်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအတွက်တလားကြာတိုက်ခိုက်မှုတွေကိုရက်စဲထားမှုအဆုံးသတ်ပြီးလို့ရုရှားကနေကြီးညာအပြီးမှာစီးရီးယားဆိုတာတပ်တွေဟာအင်္ဂါနေ့ကစလို့ဒီကနေ့အထိ၄ရက်မြောက်ဇက်တိုက်တိုက်ခိုက်နေတာပါတိုက်ပွဲတွေပြန်လည်စတင်ချိန်ကစလို့အရသာ65ဦးထက်မနည်းသေဆုံးခဲ့တယ်လို့ဗြိတိန်ခြေဆိုင်အစီရီးယားလူခွင်လီလာဆောင်ကြီးအဖွဲ့ကပြောပါရယ်။တဘုံနေဘက်ကလည်းအစိုးရတပ်တွေထိန်းချုပ်ထားတဲ့မြို့ရင်းနေရာတွေကိုရော့ကက်ဒုံးကျည်တရားစင်နဲ့ပစ်ခတ်ခဲ့တယ်လို့အဲ့ဒီအဖွဲ့ကပြောပါရယ်။ အပြစ်ခတ်ရစဲမှုဆုံးသက်ပြီးကိုကိုကိုခုခံကာကွယ်ရေးအနေနဲ့ပြစ်ခတ်တိုက်ခိုက်ရတာပါလို့ရုရှားကပြောဆိုထားပြီးတဘုံနေထိန်းချုပ်ထားတဲ့လူပေါင်း2သိန်းခွဲလောက်နေထိုင်တဲ့ Idlib နဲ့ Homs အလယ်ပိုင်းဒေသတွေကိုစီးရီးယားအစိုးရတပ်တွေကအခုခါမှတိုက်ခိုက်နေပါတယ်အလပူမြို့အရှေ့ပိုင်းကတဘုံတွေကိုအစိုးရတပ်တွေကလွန်ခဲ့တဲ့ဇူလိုင်လကတည်းကဝိုင်းထားတာဖြစ်ပြီးအဲဒီနေရာမှာစားနဲ့ရိတ်ခါရှားပါလာပြီလို့ကယ်ဆယ်ရေးအေဂျင်စီတွေကပြောပါတယ်။စီးပွားရေးနဲ့ဆက်မှုပိုင်းဆိုင်ရာမှာတချိန်ကအချက်ကြာကျခဲ့တဲ့အလပူမြို့ဟာ2012ခုနှစ်တဘုံတွေနဲ့စတင်တိုက်ပွဲတွေဖြစ်ချိန်ကစလို့လူများပြဆွန့်ခွာထွက်ပြေးခဲ့ကြပြီမြဲအစိုးရတပ်တွေထိ ंछ ုပ်ထားတဲ့နေရာမှာတော့အရသာတစ်သမာနှစ်တန်းလောက်နေထိုင်စေဖြစ်ပြီးအဲ့ဒီနေရာကိုတဘုံတွေကရော့ကက်ဒုံးကျည်တွေနဲ့မကြာခဏပြစ်ခတ်တိုက်ခိုက်လေးရှိပါတယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်အရက်ကမိုက်ဒူဂရီမြို့မှာအသေးခံပုံခွဲမှုတွေကြောင့်ပုံခွဲသူ၄ဦးနဲ့ကာကွယ်ရေးတပ်သား၂ဦးသေဆုံးသွားတယ်လို့ရဲကပြောပါရယ်။တောက်ကြနေမနဲ့၄နိုင်မထုတ်ခင်မှာပဲဘဟုအဆင့်မြင့်တရားရုံးမျက်နှာချင်းဆိုင်ကလုံခြုံရေးဂိတ်မှာစောင့်ချနေတဲ့ရဲရီစီကိုပုံခွဲသူအမျိုးသမီး၂ယောက်နဲ့အမျိုးသား၁ယောက်တို့ကပြေးဝင်လာကြတယ်လို့ပိုနိုပြည်နယ်သူရဲမှူးဗစ်တာအီဆူကူကပြောပါရယ်။အမျိုးသမီး၁ဦးကပုံခွဲလိုက်ချိန်မှာသူကိုယ်ရန်ရောအတူပါလာတဲ့အမျိုးသား၂ဦးတို့သေဆုံးသွားကြတာပါ။ကြက်အမျိုးသမီး၁ယောက်ကိုတော့ဖမ်းဆီးထားပြီးစုံစမ်းစစ်ဆေးနေတယ်လို့သူရဲမှူးကပြောပါရယ်။မြို့ပြင်ကဘတ်စ်ကားနဲ့တက္ကစီကားတွေတွင်မှာလဲနောက်ထပ်အသေးခံဘုံခွဲမှုနှစ်ခုဖြစ်လို့ဘုံခွဲသမား၂ယောက်နဲ့ကာကွယ်ရေးတပ်သား၂ဦးသေဆုံးသွားပါတယ်။တဟာမိုက်ဒူဂူရီမြို့မှာသတင်းသုံးပတ်အတွင်းပြည်တွင်းအချမ်းဖက်သမားဘိုကိုဟာရမ်တို့ရဲ့၅ချိန်မြောက်တိုက်ခိုက်မှုဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းမှာဘိုကိုဟာရမ်တို့ရဲ့တိုက်ခိုက်မှုကြောင့်ခုနှစ်နှစ်အတွင်းလူပေါင်း1000ကျော်သေဆုံးခဲ့ရတယ်လို့လှတ်တလို့မှာပဲသူတို့ရဲ့တိုက်ခိုက်မှုတွေကိုတွန်းမြင့်လုပ်ကိုင်လာတာလည်းဖြစ်ပါတယ်။တိုက်ခိုက်မှုအများစုကတော့လုံခြုံရေးတပ်သားတွေကနောက်ဆက်ဖျက်ဆီးနိုင်ခဲ့ပါတယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
နောက်ကြောင်နေ့ညဘက်သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါရခင်ဗျာထိုင်းနိုင်ငံမှာစပားဆိုင်တောင်သူတွေအတွက်အစိုးရကအကူအညီတွေအလုံးအင်းနဲ့ပေးမဲ့အစီအစဉ်တရက်ကိုကြီးညာလိုက်ပါတယ်အဲ့ဒီအစီအစဉ်ထဲမှာစစ်တပ်တွေကဒီလေခွင်းတွေတဲ့အထိပါဆီလွတ်ပြီးတော့လေသမားတွေရဲ့ကောက်ပဲတည်ညံတွေရိတ်သိမ်းရမှာကူညီဖို့လဲပါဝင်ပါတယ်ရာထူးကနေဖေရှားခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းရင်းလက်ရှင်နာဝတ်ကိုအဲ့ဒီအချိန်ကအစိုးရရဲ့ဆန်စပါးဝယ်ယူမှုအစီအစဉ်ကိုပေါ်ရစွာကင်တွယ်ခဲ့မှုနဲ့မကြုံစဘူးပြည်တန်ချင်းငွေဒေါ်လာဘီလီယံနဲ့ချီပေးဆောင်ဖို့ထိုင်းစစ်အစိုးရကအမိန့်ချမှတ်ခဲ့ပြီးတဲ့နောက်သတင်းပတ်တွေအတွင်းမှာပဲအခုအစီအစဉ်ကိုကြီးညာတာပါဒီလိုကြီးညာပြီးမကြခင်မှာပဲဝန်ကြီးချုပ်ဟောင်းရင်းလက်ကိုဘန်ကောက်မြို့ကအယောင်းဆိုင်ကုန်းနယ်ကြီးတွေရဲ့အပြင်ဘက်မှာဆန်ရောင်းနေကြတဲ့လယ်သမားတချို့ကိုကူညီပေးနေတာတွေ့ရပါတယ်သူအနေနဲ့အခုအချိန်မှာဘယ်သူမှဝေဖန်မပြောခြင်းမိမဲ့ဒီအခက်အခဲရင်ဆိုင်နေရတဲ့လေသမားတွေကိုကူညီဖို့တက်တက်နဲ့အခုလိုလုပ်နေတာဖြစ်တယ်လို့မစ္စရင်လန်ကပြောပါရတယ်။ထိုင်းနိုင်ငံမှာဆယ်စုနှစ်တခုနီးပါးကာလအတွင်းစံစည်းအနေအဆုံးကျဆင်းသွားတာကိုလေသမားတွေရင်ဆိုင်နေရတာနဲ့အမျှဒီလကတော့နိုင်ငံတော်ကလေသမားတွေမြို့ကြီးတွေကိုတက်ပြီးတော့စံစဘာရောင်းကြတဲ့အချိန်လေးဖြစ်ပါရတယ်။ကဘာတဝန်းစံစည်းတွေတိတိတသားကျဆင်းခဲ့တာကထိုင်းနိုင်ငံရဲ့စီးပွားရေးကိုဆူဆူရွရရိုက်ခတ်နေတာလည်းဖြစ်ပါရခင်ဗျာ။
လွန်ခဲ့တဲ့နှစ်30ကျော်က People Power လို့ခေါ်တဲ့ပြည်သူ့အင်အားတော်လှန်ရေးလှုပ်ရှားမှုနဲ့ရာထူးကဖိရှားခံခဲ့ရတဲ့ဖိလစ်ပိုင်အာဏာရှင်ဟောင်း Ferdinand Marcos ရဲ့ရုပ်အလောင်းကိုတောက်ကြနေမှာပဲစစ်ကုံမျိုးတပ်ဖွဲ့နဲ့မြုံနှံလိုက်ပါတယ်။မနီလာမြို့ကတရေကောင်စစ်တင်ကြိုင်မှာတနက်20ချက်ပစ်ဖောက်ပြီးတော့နိုင်ငံတော်အခမ်းအနားနဲ့စတင်ခဲ့တာပါ။ Marcos ရဲ့အာဏာရှင်အစိုးရလက်ထက်လူအခွင့်အရေးချိုးဖောက်ခံခဲ့ရသူတွေနဲ့ဖွဲ့စည်းထားတဲ့ညွန့်ပေါင်းအဖွဲ့ရဲ့ဆန့်ကျင်ကာကွယ်မှုတွေတိုးလာပေမဲ့ Marcos ကိုစစ်တင်ကြိုင်မှာမြုံနှံဖို့ဖိလစ်ပိုင်နိုင်ငံတော်တရားရုံးချုပ်ကပြီးခဲ့တဲ့သတင်းပတ်အတွင်းအမိန့်ချမှတ်လိုက်တာပါ။ကံကွယ်မှုရရှိနေတဲ့ကြားကပဲအာနာရှင်ဟောင်းမာကော့စ်ကိုမြို့နံဖို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကအတည်ပြုပေးခဲ့ပါရယ်ကံကွယ်ဆန္ဒပြမှုတွေကိုရှောင်ရှားနိုင်ဖို့မာကော့စ်ရဲ့အလောင်းကိုမြို့တော်မနီလာစီလေးရင်နဲ့တည်တည်ဆိတ်တဲဆောင်လာတာပါစစ်တင်ကြိုင်ပပတ်လဲကိုထောင်းနဲ့ချီတဲ့အတိတ်ကယုံနှင်းနှင်းရဲရဲနဲ့စစ်သားတွေကစောင့်ကြထားပြီးတော့ဆန္ဒပြသူတွေတော့မရှိခဲ့ပါဘူးစစ်တပ်ကကြောထောင်နောက်ခံပေးထားတဲ့ပြည်သူအင်အားတော်လှန်ရေးလှုပ်ရှားမှုအတွင်မာကော့စ်ရဲ့မိသားစုတွေတိုင်းပြည်ကနေတင်းရှောင်သွားခဲ့ရတာပါ1989ခုနှစ်မှာဟာဝိုင်းမှာမာကော့စ်ကလုံသားပြီးတော့ဖိလစ်ပိုင်မြောက်ပိုင်းကဇာတိမြေဘတ်တက်ကို1993မှာသူ့အလောင်းပြန်ရောက်လာတာပါအဲ့ဒီအချိန်ကစလို့မာကော့စ်ရဲ့အလောင်းကိုမန်ခေါင်ထဲမှာထည့်သွင်းပြသထားပြီးတော့ကဘာလက်ခီးသွားတွေကိုဆွဲဆောင်တဲ့နေရာတစ်ခုဖြစ်လာခဲ့ပါတယ်
တရုတ်နဲ့အမေရိကန်နှစ်နိုင်ငံစစ်တပ်တွေကြားပြန်လည်ပူးပေါင်းဆောင်ရွက်မှုတစ်စိတ်တစ်ပိုင်းအနေနဲ့သဘာဝဘေးအန္တရာယ်ကိုကင်တွေးရမှာအပြန်လည်ပူးပေါင်းဆောင်ရွက်ရေးစရုပ်ရအချင်းအစမ်းလေ့ကျင့်မှုတစ်ခုကိုဒီကနေ့တရုတ်နိုင်ငံအနောက်ပိုင်းယူနေပြည်နယ်မှာပြုလုပ်ခဲ့ပါတယ်။တရုတ်နိုင်ငံကစစ်ဘက်ဝန်ထမ်း134ဦးနဲ့အမေရိကန်ပြည်ထောင်စုဘက်ကတော့89ဦးပါဝင်ပြီးဒီပူးတဲ့လေ့ကျင့်မှုကိုယူနန်ပြည်နယ်မြို့တော်ကူမင်းမြို့စင်ကြေပုံးအရမှာရှိတဲ့စီရေးလေ့ကျင့်တဲ့စခန်းတစ်ခုမှာလုပ်ခဲ့ကြတာပါ။ရဟတ်ရင်တွေယာယီတရားတွေနဲ့စေဝါထောက်ကူပစ္စည်းကိရိယာတွေသုံးပြီးတော့လေ့ကျင့်ခဲ့ပါတယ်။ငလျင်အကြီးအကျယ်လုပ်တဲ့အခါကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အသက်ရှင်ကျန်ရစ်သူတွေကိုဘယ်လိုရှာဖွေကယ်တင်မလဲ။အကောင်းဆုံးဘယ်လိုတုံ့ပြန်ဆောင်ရွက်မလဲဆိုတာတွေကိုအစမ်းလေ့ကျင့်ခဲ့ကြတာပါ။တရုတ်နဲ့အမေရိကန်နှစ်နိုင်ငံစစ်ဖက်ကြားပူးပေါင်းဆောင်ရွက်မှုတွေနဲ့အတွေ့အကြုံအပြန်အလှန်ဖလှယ်မှုတွေတိုးမြင့်လုပ်သွားဖို့သဘောတူထားတာနဲ့အမျှအခုလိုအလားတူစမ်းလေ့ကျင့်မှုမျိုးကို2013ခုနှစ်ကလည်းပူးပေါင်းလှုပ်ဆောင်ခဲ့ပူးပါတယ်။၃ရက်ကြာဒီလေ့ကျင့်မှုကိုဒီကနေ့နှောင်းပိုင်းမှာအဆုံးသတ်မှာဖြစ်ပါတယ်ခင်ဗျာ
။မလေးရှားဝန်ကြီးချုပ်နာဂျစ်ဘရာဇတ်ရာထူးကဆင်းမဲ့ဖို့တောင်းဆိုဆန္ဒပြဖို့စီစဉ်နေတဲ့ဒီမိုကရေစီရေးလှုပ်ရှားနေတဲ့ဘာစီအဖွဲ့ကြီးရဲ့ရုံးခန်းထဲကိုဆန္ဒပြပွဲမလုပ်ခင်တရက်အလိုတောက်ကြနေမှာမလေးရှားရဲတွေကဝင်ရောက်ဆင်းနေတယ်လို့အဲ့ဒီအဖွဲ့ကပြောပါတယ်။မလေးရှားဖွံ့ဖြိုးမှုဘဏ် 1MDB နဲ့ဆက်ဆက်နေတဲ့အာဂဒီလိုက်စားမှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မလေးရှားဝန်ကြီးချုပ်ကိုရာထူးကဆင်းမဲ့ဖို့ဆင်းနေနေမှာမြို့တော်စီကိုထောင်နဲ့ချီတဲ့လူတွေချစ်တက်လာဖို့စီစဉ်ထားတာပါဒီလိုဝင်ရောက်စီစဉ်မှုမှာရဲတွေနဲ့ကုမ္ပဏီတွေရဲ့ကော်မရှင်ကတာဝန်ရှိသူတွေပါဝင်တယ်လို့ဖာစီအဖွဲ့ရဲ့တရားဝင် Twitter စာမျက်နှာမှာပြောထားပါတယ်ရုံးနေထဲမှာရဲတပ်ဖွဲ့တို့ဆက်လက်ရှိနေပြီးတော့အဖမ်းဆီးရှိတယ်ဆိုတဲ့အတည်ပြုချက်တော့မရသေးပါဘူးနိုဝင်ဘာလ18ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကြီးညာပေးခဲ့တာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ဘက်ကအခြေအနေတွေကိုကြည့်ကြရအောင်ပါရှင်ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းအကြမ်းဖက်တိုက်ခိုက်တာတွေပြန်လည်မြင့်တက်လာနေတာကြောင့်ဒေသခံတိုင်းရင်းသားတွေဟာလုံခြုံရေးအတွက်စိုးရိမ်ထိတ်လန့်နေကြပြီးဘူးသီးတောင်နဲ့မောင်တော်မြို့ကိုထပ်မံတင်ဆောင်လာနေကြပါတယ်တင်ဆောင်သူတွေဟာဘူးသီးတောင်မြို့ကိုအဓိကဥတီသွားရောက်နေသလိုလမ်းပန်းဆက်သွယ်ရေးအခက်အခဲကြောင့်မလာနိုင်သူတွေလည်းရှိနေတယ်လို့ပြောကြပါတယ်ဘူးသီးတောင်မောင်တော်ကနောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒီလဆက်နှစ်ရက်နေ့ကစတင်ပြီးမောင်တော်ဒေတာမှာအကြမ်းဖက်တိုက်ခိုက်တာတွေအရှိန်မြင့်တက်လာတဲ့နောက်ပြိပခဖြစ်ပွားရဒေတာကတိုင်းရင်းသားတွေဟာဒီရက်ပိုင်းတွေအတွင်းမှာဘူးသီးတောင်နဲ့မောင်တော်မြို့တွေကိုတင်းချောင်လာကြပါတယ်လက်တလောဘူးသီးတောင်မြို့ပေါ်ကိုတင်းချောင်လာသူတွေရဲ့အခြေအနေကိုကိုကြီးကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ဘူးသီးတောင်မြို့ကဦးတန်းနိုင်ကအခုလိုပြောပါတယ
်ဒုက္ခတွေကကျွန်တော်တို့ဒီမှာတရားကြောတဲ့တရားကြောရှိနေကျွန်တော်တို့ဒီမှာအရင်တကားကျွန်တော်တို့ဒီဆေလာပိုက်ဆေးသုံးရည်နေကလာတဲ့ဒုက္ခတွေလက်ကျဲလက်ရှိတယ်အခုထဲပြီးတော့တိုးလာတယ်ခင်ဗျာအရင်ကတော့ကျွန်တော်တို့သုံးစီကျော်ရှိတယ်အခု80ကျော်လောက်ဟိုထဲတိုးလာတယ်ခင်ဗျာအဒီကနှစ်ဖက်ရှိနေတဲ့စစ်ကြောက်ထွက်ထွက်လာရတယ်သူတို့ကအဲ့ဒီနေမြေမှာတနေ့တနေ့ကနေနေကြနေရတယ်သူတို့စားဝတ်နေရင်းကလည်းအခက်အခဲကြတယ်ဘာဖြစ်လို့ကတကယ်ချာမတိပါရတဲ့သူတွေဖြစ်ဖြစ်စောင်းတွေတွေကလည်းအခက်ခဲဖြစ်နေလို့သူတို့ကဒီကိုကျွန်တော်တို့ခုဒီအခန့်ကိုလာကြတာဖြစ်ပါတယ်
။ရောက်ရှိလာတဲ့တိန့်ဆောင်လာသူတွေဟာမောင်တော်မြို့နယ်မြောက်ပိုင်းဖားဝစ်ချောင်းရွာနဲ့အနီးနားရွာတွေကဖြစ်ပြီးလောလောဆယ်ဘူးသီးတောင်မြို့ကသူတမာယုံဘုန်းကြီးကျောင်းမှာနေရာချထားပါတယ်။မောင်တော်မျိုးကအချိန်လေးကိုတော့မောင်တော်မျိုးကအရေးပေါ်ကူညီထောက်ပံ့ရေးကော်မတီဥက္ကဋ္ဌဥက္ကမောင်တန်းကအခုလိုပြောပါတယ်
။အဲဒုက္ခတွေတွေကဟိုတနေ့ကကျွန်တော်ဘူးတောင်ဘက်ကို80ကျော်လောက်လူတွေအဲ့တမဟိုဖုန်းကြောင်းမှာရှိနေကြပါတယ်။ကျွန်တော်မောင်တော်မှာတော့70ဦးလောက်ရှိပါတယ်။မောင်တော်ကိုလည်းသူတို့မျိုးပေါ်မှာလည်းစိုးရိမ်မှုတွေရှိနေပြန်ပါတယ်။အဲ့ဒါကြောင့်တခါတည်းဘူးတောင်ဘက်ကိုပဲဆက်သွားကြတာများပါတယ်။ကောလာဟလတွေကများတယ်။အမျိုးမျိုးပေါ်ခဏနေရေးစကားကိုဝေတော့မလို့လို့ပင်ကလေးတွေကပဲဆန္ဒပေါ်ထုတ်တော့မလို့လို့အဲလိုဘာသာဆက်မှုတွေများတဲ့အတွက်လူတွေကဟိုအပြည့်နဲ့ထိတ်လက်ဆိုးနေကြတာလည်းရှိတယ်။တို့ရဲ့အနေနဲ့ကတော့အဲလိုဆီဆိုးနေကြတော့မရှိပါဘူး။ဟောအခုလောလောဆယ်ကတော့ကျွန်တော်ဆင်းရဲနေဖြစ်တော်ပြီးနောက်ပိုင်းမှာကျွန်တော်ဒီဖက်နဲ့ဟိုလမ်းဖက်ဆက်တွေကပြတ်တော့တဲ့သဘောရှိတယ်။ကားတွေကတော့တော့တာမရှိသလောက်ပါပဲ။အဲဒီတော့ဒေသခံတွေကလာရှင်ပေမဲ့ဟိုအခက်အခဲတွေလည်းကြုံတွေ့နေရပါတယ်။
ဒီလအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့တွေနဲ့အကြမ်းဖက်သူတွေကြားတိုက်ခိုက်တာတွေပြင်းထန်လာချိန်မှာစကိုင်းပြည်နယ်မြောက်ပိုင်းကယာနဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးနယ်စပ်တစ်ချောင်းမှာလုံခြုံရေးတင်းကျပ်ထားတာကြောင့်ဖြတ်တန်းဖို့ခက်ခဲမှဖြစ်ကြောင်းဥက္ကမောင်တန်းကသုံးသပ်ပါတယ
်။ဟုတ်အကြမ်းဖက်အဖွဲ့တွေကကျွန်တော်တို့ဒီမောက်တော်မျိုးတွေမှာပဲရှိနေကြတော့သူတို့ဟိုစစ်စဲနော်ရဲ့ကာလမှာဟိုအပေါက်တွေကိုပိတ်ထားတာရှိတယ်အဲ့တော့ဘယ်ကနေထွက်ပြေးမှလဲသူတို့ ဖက်ဖက်နဲ့အများကြီးပဲဝင်လာတဲ့တခြားမှာအဲ့ဘက်ကဟို BGF တို့ဘာတို့အကုန်တောင်းနေကြတာပဲဆွဲဆွဲလို့အဲ့ဘက်ကိုရေးလို့ရမယ်သူတို့အဝင်ဆိုင်မှာမဟုတ်ဘူးဆွဲလာတဲ့ဆိုင်ကလည်း
ကြတာပရီနေ့ကတော့မောင်တော်မြို့မြောက်ပိုင်းမြင်းလွတ်ရွာမှာဆရာဆရာမတွေနေထိုင်ရအဆောင်တစ်ခုမီးရှို့ဖျက်ဆီးခံခဲ့ရကြောင်းနဲ့ဒီကနေ့မနက်မှာတော့ကြိမ်ချောင်းနဲ့လောင်းတုံလန်းရေကြော်တံတားမှာဘုံတလုံးထောင်ထားတာကိုရှင်းလင်းခဲ့ရကြောင်းဥက္ကမောင်တန်းကပြောပါတယ်။နိုင်ငံတကာသတင်းမီဒီယာတချို့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလူ900လောက်တိမ်းရှောင်လာကြောင်းဖော်ပြတာတွေရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနေကြားဆောင်တပ်တမှုတွေကိုမေးမြန်းရမှာတော့မြေပြင်မှာအမှန်တကယ်ဖြစ်ပွားတာမရှိကြောင်းပြန်လည်ဖြေကြားခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကဒီကနေ့သတင်းထုတ်ပြန်ပါတယ်။တစ်ဆက်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူ90ကျော်ကိုမြန်မာတပ်မတော်ကပြစ်ခတ်တပ်ဖြတ်တယ်ဆိုတဲ့ရိုက်တာသတင်းဌာနရဲ့ဖော်ပြချက်ကိုလည်းသတင်းထုတ်ပြန်ရေးကော်မတီကညှင်းဆို့ထားပါတယ်။ဘူဒီတော်မောင်တော်ဒေသတွင်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဖမ်းဆီးထားသူတွေကိုစစ်ဆေးရမှာဘင်္ဂလားဒေ့ရှ်နိုင်ငံကလာရောက်သူတွေနဲ့ဗလီစီယာတွေကဥဆောင်ခဲ့ကြောင်းထွက်ဆိုတယ်လို့လည်းသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကတော့လွတ်လပ်တဲ့သတင်းမီဒီယာတွေနဲ့စုံစမ်းရေးအဖွဲ့တွေကိုမောင်တော်ဒေသကိုတွားရောက်ခွင့်ပြုဖို့အတွက်မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။
ကိုမိုးစောပြောပြခဲ့တာပါရှင်အခုလိုရခိုင်ပြည်နယ်အတွင်းတင်းမာမှုတွေတိုးနေတဲ့အချိန်မှာတပ်သားတစ်တချို့ကိုတင်နန်းပေးပြီးတော့အရန်ရဲတပ်ဖွဲ့မှလုံခြုံရေးတာဝန်ပေးလိုက်တဲ့အကြောင်းရိုက်တာသတင်းမှရေးပါတယ်ဒေသဆိုင်ရာလူအခွင့်အရေးအဖွဲ့တချို့ကလည်းလက်ရှိအခြေအနေမှာရဲတပ်ဖွဲ့အတွင်းလူမျိုးစုံပါဝင်တဲ့လို့ဝေဖန်ထားပါတယ်ဒီဝေဖန်ချက်အပေါ်မှာရခိုင်ပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူတွေရဲ့တုံ့ပြန်ပြောကြားချက်တွေနဲ့အတူကိုသိန်းထိုက်ဦးကစူးစီးတင်ပြပေးပါမယ်ရှင်
ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ကျန်းဖက်တိုက်ခိုက်မှုသတင်းတွေလုံခြုံရေးအဖွဲ့ဝင်တွေရဲ့တာဝန်ယူမှုအခြေအနေတွေပေါ်နိုင်ငံတကာအာရုံစိုက်နေတဲ့အချိန်မှာပဲလက်ရှိရဲတပ်ဖွဲ့အင်အားကိုဖြည့်တင်းမှုအတွက်အရက်သား130ကျော်ကိုအရန်တပ်ဖွဲ့ဝင်တွေအဖြစ်ရပ်တုတင်နှံပေးပြီးမြန်မာအစိုးရတာဝန်ရှိသူတွေကလုံခြုံရေးတာဝန်ထမ်းဆောင်ခိုင်းလိုက်တာပါရခိုင်ပြည်နယ်ရဲတပ်ဖွဲ့ကြီးကဗိုလ်မှူးကြီးစိန်လွင်ကတော့အခုလိုပြောပါတယ
်လိုအပ်တဲ့ရဲတပ်ဖွဲ့အင်အားတွေကအချိန်မီပြည်စုံရရှိနိုင်အောင်ဖွင့်နေခြင်းပဲဖြစ်ပါတယ်ဒီမှာဟိုတက်ဆန်ပြည်နယ်လိုက်ပေါ့သူတို့ဟိုဒေသမှာပြန်တောင်ထားဆောင်မဲ့သူတွေလက်ဒီမှာပါပါတယ
်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကိုအကြမ်းဖက်သူတွေကတိုက်ခိုက်ခဲ့တဲ့သတင်းတွေနဲ့ဒေသခံတွေစိုးရိမ်ထိတ်လန့်နေချိန်မှာရခိုင်လူငယ်တွေအကြားကိုယ့်ဒေသကိုကိုယ်ကာကွယ်ခြင်းနဲ့လုံခြုံရေးတာဝန်ယူခြင်းနဲ့စိတ်တွေပို့ပြီးတော့ပေါ်လာခဲ့တဲ့အကြောင်းသင်တန်းတက်သူတယောက်ဖြစ်တဲ့ကိုအောင်သိန်းထွန်းကပြောပါတယ
်ဒီနေ့မှာတော့စိတ်မကောင်းဖြစ်တယ်ကိုလူမျိုးတွေကိုကိုတိုင်းပြည်အတွက်ကိုဖြစ်ရတယ်အဲ့ဒါကိုကုညီရှင်တို့တစ်ဖက်တစ်လမ်းကနိုင်တဲ့ဘက်ကတောင်းဝင်ထမ်းချောက်ရှင်လို့ပ
ါဒေသတွင်းလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Jurisdiction Commission ကဒေသဆိုင်ရာဒါရိုက်တာ CS Zarifi ကတော့ရဲတပ်ဖွဲ့မှလူမျိုးပေါင်းစုံဘာသာပေါင်းစုံပါဝင်တယ်လို့မြင်တဲ့အကြောင်းပြောပါတယ်
So you would expect a new police force being set up in that situation to reflect the diversity, the ethnic diversity.
ဒီလိုအခြေအနေမျိုးမှာရဲတပ်ဖွဲ့အသစ်အနေနဲ့လူမျိုးစုံကိုကိုစားပြုမယ်။ဘာသာရေးအရမတူတဲ့သူတွေပါဝင်မယ်လို့မျှော်လင့်ပါလိမ့်မယ်။ဒါပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိပြီးသားရောထပ်ပြီးအင်အားဖြည့်တဲ့ရဲတွေထဲမှာရင်ဂျာလို့ခေါ်တဲ့မွတ်စလင်တွေမပါပါဘူး။ဒီလိုလောက်တာကရဲတပ်ဖွဲ့လုပ်ငန်းတွေမတိရောက်တဲ့အပြင်အခြေအနေပိုဆိုးလာနိုင်ပါတယ
်။တင်မာမှုတွေဖြစ်ပေါ်နေတဲ့အချိန်လူသစ်တွေကိုရဲတို့တင်တန်းပေးပြီးလက်နက်တွေတပ်ဆင်ပေးတာကအမားတွေများနိုင်တယ်ဆိုပြီး CS Serifi ကဝေဖန်ပါတယ်တကိစ္စနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ဒူးရဲမှုရဲမှုကြီးခင်ကျော်ကအခုစုဆောင်းတဲ့တပ်သားတွေထဲမှာမွတ်စလင်မပါဘူးဆိုတာကိုဝန်ခံပေမဲ့နိုင်ငံတော်တာဝန်ထမ်းဆောင်မဲ့ရဲတပ်သားတွေဖြစ်ပြီးရဲတပ်ဖွဲ့ထဲမှာမွတ်စလင်ဒါမှမဟုတ်တခြားဘာသာဝင်မပါဝင်ရဘူးဆိုတဲ့စီကံသတ်မှတ်ချက်ရှိတဲ့အကြောင်း VOA ကိုပြောပြပါတယ
်ဩကျွန်တော်တို့ဟိုဟာလေရဲတပ်သားတွေနဲ့ဖွဲ့လက်တာရှိပါတယ်ခင
်ဟုတ်ကဲ့ဟုတ်
ကျွန်တော်တို့ရခိုင်ပြည်နယ်ဒီစစ်ပေမြို့မှာပါပါခင်ကျွန်တော်တို့ဒါကကျွန်တော်တို့ရခိုင်ပြည်နယ်မှာကျွန်တော်တို့ရခိုင်ပြည်နယ်ထဲမှာရှိတဲ့ဟိုရဲတပ်ဖွဲ့ဝင်ကျင်တဲ့လူတွေကိုကျွန်တော်တို့တတ်မှတ်ထားတဲ့အရေးချင်းနေနေပေါ့နော်ပြည်မိတဲ့လူတွေကိုစီစစ်ရွေးချယ်ပြီးတော့မှတင်နှံပေးတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ကဒါပုံမှန်ဖွင့်နေကြတင်နှံပါခင်ဗျာအဲ့ဒီထဲမှာကျွန်တော်တို့သူတတ်မှတ်ထားတဲ့စာငိမ့်စံနှုန်းတွေမျက်မြင်ဆက်နှက်ချက်တို့နောက်ကစိတ်စိုက်ကိုပိုင်းဆိုင်ရာကိစ္စတွေကျွန်တော်တို့နောက်စီးပိုင်းဆိုင်ရာကိစ္စတွေစစ်ဆေးပြီးတော့မှအလုပ်ကိုတည်တဲ့ရောက်နေတာ116ဦးရှိပါခဲ့တယ်။ရှိပါတယ်။မျက်မြင်ဆက်နှက်ချက်ဆိုတော့ခန္ဓာကိုယ်အစိတ်ပိုင်းနေအင်္ဂါစုံမစုံပေါ့နော်။အဲ့ဒါတွေစစ်ဆေးတာရှိတယ်။လက်မှာဆေးမင်ကြောင်တွေနဲ့ပြည်သူလူထုအမြင်မတင့်တော်တဲ့ဥစ္စာတွေပါမပါကြည့်တာပေါ့နော်။ နောက်လက်ပွားတာတို့လက်ကောက်တာတို့တနက်ပြစ်လို့မရတဲ့အခြေအနေမျိုးတို့လက်နဲ့ကန်လို့မရတဲ့အခြေအနေမျိုးတို့ရှိမရှိပေါ့အဲ့လိုစစ်ဆေးတဲ့အမြင်ကိုစစ်ဆေးတဲ့အချက်ဆက်နှက်ချက်ရှိပါတယ်အဲ့ဆက်နှက်ချက်နဲ့ကန့်ညီတဲ့သူတွေကိုကျွန်တော်တို့ပဏာမကြီးပါတယ်ဗျ
မွတ်စလင်တွေတော့ကျွန်တော်တို့အခုလက်ရှိဒီထဲမှာမပါပါဘူးခင်ဗျာကျွန်တော်တို့ဒီမှာမျိုးခမီးဟိုဒိုင်းနဲ့အဲနောက်တစ်ခါချင်းအဲဗမာပေါ့နော်ရခိုင်အဲအဲ့ဒီလူမျိုးတွေတော့ပါပါတယ်ခင်ဗျာအလုံ
းဟုတ်ကဲ့ဒီတော့တွင်ဆိုရလုံကျွေးတပ်ဖွဲ့တွေနဲ့ကျန်းဖက်သူတွေကြားတိုက်ခိုက်မှုတွေပြင်းထန်နေပြီးရခိုင်ပြည်နယ်မြောက်ပိုင်းကယာနဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ်မြန်မာဆိုရတာဝန်ရှိသူတွေကတော့ဒီသတင်းနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတစုံတရာအကြောင်းကြားတာမျိုးမရှိသေးတဲ့အကြောင်းထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးစူးစီးတင်ပြခဲ့တာပါရှင်။ရခိုင်ပြည်နယ်ဘက်ကအခြေအနေတွေဒီမှာပဲရန်နာပြီးလွတ်တော်အစည်းအဝေးမှာလူငယ်ချမ်းသာခွင့်ရှိမရှိမေးမြန်းခဲ့တဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်။မြန်မာနိုင်ငံတဝမ်းကအကျဉ်းထောင်တွေမှာဖမ်းဆီးခံထားရတဲ့သူတွေကိုလက်တလောမှာလူငယ်ချမ်းသာခွင့်ပေးဖို့အစဉ်မရှိသေးတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတဦးကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်မှာငြိမ်းချမ်းရေးကြိုးပမ်းမှုတွေကိုအတိမတ်ပြုတဲ့အနေနဲ့အကျဉ်းသားတွေပြန်လွှတ်ပေးဖို့အစီအစဉ်ရှိမရှိလွှတ်တော်မှာမေးခွန်းထုတ်တဲ့အချိန်အခုလိုတုံ့ပြန်ခဲ့တာပါ။အကြောင်းစုံကိုဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင်
။ဒီသူလွှတ်တော်မှာကော်တောင်းမဲဆန္ဒနယ်ကဥခင်စောကအမျိုးသားပြန်လည်ရင်ကြားစေရေးကိုဦးတည်ပြီး27ရာစုပင်လုံကိုကြိုဆိုတဲ့အနေနဲ့နိုင်ငံတော်သမ္မတကနိုင်ငံရေးအကျဉ်းသားတွေအပြင်အကျဉ်းသူအကျဉ်းသားတွေကိုလက်တလုံးမှာလူငယ်ချမ်းသာခွင့်ပေးဖို့အစီအစဉ်ရှိမရှိအစိုးရကိုမေးခွန်းထုတ်ခဲ့တာပ
ါပြည်တော်စုငြိမ်းချမ်းရေးညီလာခံကိုကြိုဆိုထောက်ခံသောအပြင်အကျဉ်းတော်အတွင်းမှာရှိတဲ့အကျဉ်းကြနေတဲ့အကျဉ်းသားအကျဉ်းသူတို့ကိုနံပါတ်1နိုင်ငံတော်သမ္မတသူဦးတည်သဘောဆန္ဒဖြင့်လူငယ်ချမ်းသာခွင့်ပေးရအစီအစဉ်ရှိမရှိနဲ့နမနိဖွဲ့စည်းပုံကြောင့်ဒီပေါ်မှာ400နိုင်ငံတော်သမ္မတကအမျိုးသားကာကွယ်ရေးနဲ့လူ့ကျွေးကောင်စီရဲ့အထောက်ကန့်ချက်ဖြင့်လူငယ်ချသာခွင့်ပေးရန်စီစဉ်ရှိပြီးဖို့ဒီသို့လို့တော့ဥက္ကဋ္ဌကြီးမန်စင်ဤကုန်းကိုမြင်ပြရခြင်းဖြစ်ပါ
ထောင်တွေနဲ့အကျဉ်းသားတွေမများမတာဖြစ်နေတဲ့အခြေအနေတွေအပါအဝင်မြန်မာနိုင်ငံရဲ့အကျဉ်းတောင်တွေတိုးတက်လာစေဖို့ပြည်တွင်းပြည်ပကအကျဉ်းသားအခွင့်အရေးလှုပ်ရှားသူတွေကတိုက်တွန်းနေချိန်မှာပဲလွတ်တော်မှာအကျဉ်းသားတွေအရေးဆွေးနွေးခဲ့ကြတာပါမေကွန်းနဲ့ပတ်သက်လို့ပြည်ထောင်ဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဗိုလ်ချုပ်အောင်စိုးကတော့လက်တလုံးမှာအစီအစဉ်မရှိသေးတဲ့အကြောင်းဖြေကြားခဲ့ပါတယ်
နိုင်ငံတော်သမ္မတဟာ2008ခုနှစ်ပြည်တော်သမ္မတမြန်မာနိုင်ငံကိုဖက်စီဗိုလ်ချုပ်ကဦးလီပို့မှ200လင်းပို့မှပဲကာကြီးနေတယ်ပေါ်မှာပဲဖော်ဝေလို့ရအချင်းသူချင်းသားများကိုစိတ်ဓာတ်မှလူငင်းချမ်းသာခွင့်များပေးပိုင်မှုရှိပါတယ်။ဒါ့အပြင်နိုင်ငံတော်သမားဟာပြည်မှုဆိုင်ရာကျင့်သုံးမှုတွေပုံမှန်၄၀၀ပုံမှန်ပဲတည်ရ။နောက်ကျင်းပြည်မှုထပ်မံကျူးလွန်မှာက၎င်းပြစ်ဒဏ်တင်တယ်။အခုကြားခံရကြရှိသောပြစ်ဒဏ်များကိုပါဆက်လက်ကြားခံပါမည်ဟုသောစည်းကမ်းချက်ထားယူ၎င်းသို့မဟုတ်စည်းကမ်းချက်မထားယူ၎င်းအချင်းသူချင်းသားများကြားခံရှိတဲ့ပြစ်ဒဏ်များအပေါ်မှာလည်းရော့ပေါ်ပြီးလူငင်းချမ်းသာခွင့်များပေးနိုင်တယ်။သို့သောဒီအောင်လို့ငင်းငိုင်းညီလာခံ27ရာစုပြည်လုံးကို2016ခုနှစ်ဩဂုတ်လ30ရက်နေ့မှာစတင်ကျင်းပခဲ့ပြီးဖြစ်ပါသဖြင့်အခုချိန်တွင်ကျိုးဆိုသောအဖြစ်လူငင်းချမ်းသာခွင့်ပေးရန်အစီအစဉ်ရှိသေးပါကြောင်းဒီအောင်လို့အစိုးရဖွဲ့ကစားပြန်လည်ရှင်းလင်းတင်ပြအားလုံးကျေးဇူးတင်ပါ
နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ရဲ့ပြီးခဲ့တဲ့သတင်းပတ်ထဲထုတ်ပြန်ခဲ့တဲ့အစီအရင်ခန်းစာမှာတော့အကျဉ်းတော်တွေနဲ့အကျဉ်းသားဥယျာဉ်မမြတ်မှုအပါအဝင်ထောင်တွင်းအခြေအနေတွေကိုတိုးတက်စေမယ့်အကျဉ်းတော်ပြုပြင်ပြောင်းလဲရေးလုပ်ငန်းလှုပ်ဆောင်ဖို့ပြန်လည်ပြင်ဆင်ရေးဆွဲနေတဲ့အကျဉ်းတော်ဥပဒေမူကြမ်းကိုလည်းနိုင်ငံတကာစံနှုန်းတွေနဲ့အညီဖြစ်အောင်ရေးဆွဲနိုင်ဖို့တိုက်တွန်းထားပါတယ်နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဗဟိုအလုံးမှုဆောင်ဦးထွန်းကြည်ကတော့နိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖန်ဆီးခံရသူတွေအပါအဝင်အကျဉ်းသားတွေလွတ်မြောက်ရေးအတွက်အာဏာပိုင်တွေဘက်ကလိုလိုလားလားမရှိတဲ့အပေါ်အခုလိုပြောဆိုခဲ့ပါတယ်
။နိုင်ငံရေးအကျဉ်းသားတွေအပေါ်မှာနိုင်ငံရေးတက်ကြလှုပ်ရှားသူတွေအပေါ်မှာပြည်ထောင်စုအနေနဲ့ဟာရန်သူလိုအာဂရနဲ့ရန်သူလိုနော်အာဂရတရားတွေကိုရှေ့ထားပြီးတော့ဒီနိုင်ငံရေးအကျဉ်းသားတွေကိုပြန်ပြေးဆွဲရတဲ့တော့တစားကန်တစ်ဖွဲပြန်ပြေးဆွဲရတာအခုချိန်ထိဆက်လက်ပြီးတော့တော့ရှင်းတန်နေဦးမယ်ဆိုရင်တော့ဒီကာဝေးစည်းချုပ်ကပဲပြောဒီဘက်မှာအစိုးရတက်ကပဲဆိုမျိုးသားပြန်လဲတင့်မြတ်ရေးဆိုတာတော့စစ်မှန်တဲ့ခိုင်မာတဲ့မျိုးသားပြန်လဲတင့်မြတ်ရေးတော့ဖြစ်ထွန်းပေါ်ပေါက်လာဖို့ဆိုတာတော့ခုနလိုမျိုးလွတ်တော်မှာဖြစ်ဆူသွားတဲ့ဖြစ်ဆူချက်ကိုကြည်ချင်းအဖြစ်ထင်ရှားပေါ်လင်းစေပါတယ်
NRI အစိုးရတက်လာပြီးနောက်ပိုင်းမှာတော့ပြီးခဲ့တဲ့ April လမှာ 2 ချိန်တိုင်းအကျဉ်းသားတွေကိုပြန်လည်လွတ်ပေးခဲ့ပါတယ်ဒါပေမဲ့လည်းလက်ရှိစည်းရင်းတွေအရာ ထောင်ချနေသူတွေထဲမှာနိုင်ငံရေးအကျဉ်းသား80ကျော်အထိရှိနေပြီးအမှုရင်ဆိုင်နေရသူဦးရေကတော့100နီးပါးရှိနေတာကြောင့်စုစုပေါင်း200နီးပါးလောက်ရှိနေတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကပြောဆိုထားပါတယ်ရှင်။
မေခဆန်းဆန်းတင်ပြခဲ့တာပါရှင်အခုတော့ရှေးဟောင်းအဆောက်အအုံတွေမှာကျန်းမာရေးနဲ့မညီညွတ်တဲ့ပစ္စည်းတွေအသုံးပြုထားတယ်ဆိုတဲ့အကြောင်းပြောပြပေးပါမယ်။ မြန်မာနိုင်ငံကရှေးဟောင်းအဆောက်အအုံတချို့နဲ့အစိုးရရုံးတွေမှာလူတွေရဲ့ကျန်းမာရေးကိုထိခိုက်စေနိုင်တဲ့ Epsitos လို့ခေါ်တဲ့ကြောက်ကုန်းတွေကိုတွေ့ရနိုင်တယ်လို့ကျွမ်းကျင်ပညာရှင်တွေကထောက်ပြကြပါတယ်။အဆုတ်ကင်ဆာအပါအဝင်တခြားကျန်းမာရေးအန္တရာယ်လည်းဖြစ်စေနိုင်တာကြောင့်ကမ္ဘာတစ်လွှားနိုင်ငံတွေမှာအသုံးပြုမှုမရှိတော့ပေမဲ့မြန်မာနိုင်ငံမှာတော့ကြောက်ကုန်းနဲ့တိစောက်ထားတဲ့အဆောက်အအုံတွေကျန်ရှိနေသေးတယ်လို့လည်းဆိုပါတယ်။အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါပါရှင်။ဟုတ်ကဲ့ပါခင်ဗျာ။
မြန်မာနိုင်ငံကအထင်ကြီးအနေအရအပါဝင်အဆောက်အဦတွေမှာအက်စပတ်တစ်လို့ခေါ်တဲ့ကြောက်ကွန်းတွေကိုအသုံးပြုမှုတွေရှိခဲ့တာကြောင့်လူတွေကျန်းမာရေးအတွက်အနေဖြစ်စေနိုင်တဲ့အကြောင်းကျွမ်းကျင်သူတွေကသတိပေးလိုက်ကြပါရယ်။လွန်ခဲ့တဲ့နှစ်ပေါင်း30ကျော်လောက်ကမြန်မာနိုင်ငံအပါဝင်ကမ္ဘာတဝန်းမှာတွင်တွင်ကျကျအသုံးပြုခဲ့ကြပြီးတဲ့နောက်ကင်ဆာရောဂါမျိုးစုံအပါဝင်တခြားကျန်းမာရေးအနေရရ ော့ကြောက်ကွန်းကြောင့်ဖြစ်ပေါ်နိုင်တဲ့ကျန်းမာရေးအန္တရာယ်တွေကိုအခုလိုပြောပါရယ်
။သူကထွက်တဲ့အမုံတွေကိုရှူရှိုက်ပြီးအဆုတ်နဲ့ပတ်သက်တဲ့ရောဂါတွေအဆုတ်ကင်ဆာတွေဖြစ်နိုင်ပါတယ်။ဆောက်လေလောကရဲ့အပြောင်းအလဲမှာအဆောက်အဦတွေဆောက်ကြတယ်အဆောက်အဦဟောင်းတွေဖြိုဖျက်ကြတယ်ဖြိုဖျက်ပြီးအဆောက်အဦတွေဆောက်တဲ့အခါမှာအဆောက်အဦဟောင်းကိုစနစ်တကျဖြိုဖျက်ခြင်းမရှိဘဲနဲ့အလွယ်တကူအဆောက်အဦအိမ်ဖြတ်တဲ့လူခေါ်ပြီးတော့ဗနေနဲ့အပီးဖြတ်မယ်ဆိုတော့ဟိုဖြစ်ကြရာဆန်းဖြတ်လိုက်ရင်ထွက်လာတဲ့အမုံတွေအောက်ကိုကျတဲ့အမုံတွေဓာတ်တွေကိုတန်ရှင်းလုံးပုံလုံးကြီးမမှန်ခဲ့ရင်လူတွေမှာအသုံးပြုတဲ့အတိတ်ချက်ကအလုံးအသုံးပြုဟိုဒီလုပ်ငန်းလုပ်ကြတဲ့လူတွေမှာအတောက်ချက်အကြီးကျယ်ဖြစ်နိုင်သလိုအနီးနားပတ်ဝန်းကျင်မှာနေတဲ့လူတွေလည်းလည်းဖြစ်နိုင်ပါတယ်အတိတ်ကတော့အဆုတ်နဲ့ပတ်သက်တဲ့ရောဂါအဆုတ်ကင်ဆာပါ
မြန်မာနိုင်ငံမှာကြောက်ကွင်းအသုံးပြုမှုနဲ့ပတ်သက်လို့လေ့လာခဲ့တဲ့မော်လမြိုင်မြို့ကပထမဆုံးနှစ်ချင်းပခိယံဖျားကျောင်းမှာဆိုရင်လေခေါမိုးအစိတ်အပိုင်းနေမှာကြောက်ကွင်းတွေကိုတွေ့ရှိခဲ့တာပါဒါပေမဲ့လည်းကဘာတဝမ်းမှာခုချိန်ထိကြောက်ကွင်းတန်ချိန်နှစ်တန်းလောက်နှစ်စဉ်ထုတ်လုပ်အသုံးပြုနေစေလေဖြစ်ပါတယ်မြန်မာနိုင်ငံမှာတော့ကြောက်ကွင်းတွေကိုကိုလိုနီခေတ်အခြေအောင်အဆောက်အဦတွေပြန်လည်မုံမယံမှာအသုံးပြုခဲ့တာတွေရှိခဲ့တယ်လို့1960ကာလနဲ့1990ပြည့်နှစ်တွေတုန်းကစောက်ခဲ့တဲ့ဒီအဆောက်အဦတွေမှာလည်းအသုံးပြုမှုတွေရှိနေခဲ့တဲ့အတွက်ကျန်းမာရေးအနေနဲ့ရှိနိုင်တာကိုလည်းဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တဲ့ဆွေးနွေးပွဲမှာကျွမ်းကျင်ပညာရှင်တွေကထောက်ပြခဲ့ကြတာပါလွန်ခဲ့တဲ့နှစ်ပေါင်း30ကျော်လောက်ကစောက်ခဲ့တဲ့အဆောက်အဦတိုင်းမှာဒီကြောက်ကွင်းတွေကိုတွေ့ရနိုင်တယ်လို့ဦးအောင်စုမြင့်ကသုံးသပ်ပါတယ
်ကိုပောင်းဝင်းချင်းအနည်းနာမှာရှိတဲ့ဒီအဆောက်အဦတိုင်းမှာတွေ့ရပါလိမ့်မယ်အခုဆိုနောက်ပြီးတော့အဲ့ဒီတခစ်တခါ1960နဲ့88ကြားလောက်မှာစောက်ခဲ့တဲ့မြတ်အဆောက်အဦအလုံးကဒီကထွက်တဲ့ Espresso စီနဲ့ပဲအမိုးမိုးကြတာကိုမန်နေဂျာတွေရိုက်ကြတယ်ဆိုတော့အစိုးရအဆောက်အဦတိုင်းလိုဒါတွေမိုးထားတာကိုတွေ့ရမယ်နောက်ကိုလိုနီခေတ်ကဘီလ်ဒင်းရှေးအောင်အဆောက်အဦကအုတ်ကျုံမိုးတွေရေယိုတယ်ပြင်မဲ့ဆိုပြင်မဲ့အစားခွာပြီးတော့ပြန်ပြီး Espresso နဲ့မိုးထားတဲ့ဒီအဆောက်အဦတွေကိုအများကြီးတွေ့ရမယ်ရန်ကုန်မြို့မှာဆိုရင်တော်တော်များများသောအဆောက်အဦတွေကိုဟိုမှာကြည့်ခြင်းအဖြစ် Espresso တွေမိုးတာကိုယနေ့ထိတွေ့နိုင်ပါတယ
်ကြောက်ကွန်းအများပြားကိုဖယ်ရှားလိုက်မယ်ဆိုရင်သတိထားဆောင်ရွက်ရမှာဖြစ်ပြီးမြန်မာနိုင်ငံမှာတော့အနည်းကင်းစာဆောင်ရွက်နိုင်မယ်လုံထုံးလုံနည်းတွေမရှိသေးဘူးလို့ပညာရှင်တွေကထောက်ပြကြပါတယ်တွင်းထက်ပစ္စည်းတစ်မျိုးဖြစ်တဲ့ကြောက်ကွန်းဟာအပူတန်မီးတန်နဲ့ဓာတုပစ္စည်းတန်ကိုခံနိုင်ရှိသလိုလျက်ကူးမှုမရှိတဲ့အတွက်ကြောင့်လည်းအဆောက်အဦတွေအပါအဝင်ဒီစက်ကရိယာပစ္စည်းတချို့မှာလည်းအသုံးပြုမှုတွေရှိနေတယ်လို့ပြောဆိုခဲ့ကြပါတယ်ကဘာတဝမ်းမှာကြောက်ကွန်းကြောင့်နှစ်စဉ်နာမကျန်းဖြစ်သူအလုသမားခံမှန်းကြီးတသိန်းလောက်ရှိနေတယ်လို့လည်းဒီကဘာကျမရဲ့အဖွဲ့ကြီးရဲ့နှစ်စဉ်ထုတ်ပြန်ချက်တွေကဖော်ပြထားပါတယ်ခင်ဗျာ
ကိုထက်အောင်စုံစမ်းတင်ပြခဲ့တာပါရှင်VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DPP ရုပ်သံလှိုင်းကနေပြီးတော့လည်းဖန်ယူကြည့်ရှုနိုင်ကြပါရဲ့ရှင် DPP ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနက်9:00နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Insha Set 7ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေတွေ့ဆုံမေးမြန်းခန်းနဲ့သတင်းပတ်ဆိုင်ခန္ဓာတွေကို DPP ရုပ်သံလှိုင်းမှာကြည့်လို့ရပါရဲ့ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2016ခုနှစ်နိုဝင်ဘာလ17ရက်တောက်ကြနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလံမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။အခုည10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာတော့အမျိုးသမီးခန္ဓာသုတဆုံလင်းအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာမြေအောက်သတ္ထုတွေတူးဖော်ရမှာမြေလွှာမပြည့်စည်အောင်ဘလို့ထိမ့်သိမ့်သင့်တယ်လဲဆိုတာကို
ရှင်းနေမြစ်တလျှောက်တရားရုံမြစ်မေခမေကြီးကတလျှောက်တရားရုံမြစ်တလျှောက်မြေကျောင်းဘေးတွေမှာတနစ်မကြဘဲနဲ့ရွှေတွေထုတ်တယ်ပင်လယ်ဘူးပမောက်နေရာတွေမှာရွှေတွေထုတ်တယ်စံပြီပါမှာ
ညမာဘူမိဖေရာအသင်းသိပ္ပံအသင်းရဲ့အထွေထွေအတွေ့အကြုံမှုပြောကြားချက်နဲ့အတူနားဆင်ကြရမှာပါအခုအစီအစဉ်တွေကမှအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်Brussels အခြေဆိုင် ATEX လို့ခေါ်တဲ့လူသားချင်းစာနာမှုဆိုင်ရာအခုညီပေးရေးအဖွဲ့ကြီးက2016ခုနှစ်လူသားချင်းစာနာမှုဆိုင်ရာတရားကောင်းစုကိုဒေါက်တာစင်တီယာမောင်ကိုချီးမြှင့်လိုက်ပါတယ်။ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးအပြီးထိုင်းမြန်မာနယ်စပ်မဲဆောက်မှာမဲရော်စေကန်းကိုလူနာကြတဲ့အနေငယ်နဲ့စတင်ဖွင့်လှစ်ခဲ့တာမှာအခုဆိုရင်စေကန်းဟာမြန်မာတိုင်းရင်းသားဒုက္ခသည်တွေရွှေပြောင်းအလုပ်သမားတွေနဲ့မိဘမဲ့ကလေးတွေအတွက်လူမှုရေးနဲ့ကျန်းမာရေးလိုအပ်ချက်တွေဖြည့်ဆည်းပေးရာဌာနကြီးဖြစ်လာနေပြီဆိုတဲ့အကြောင်းဒေါက်တာစင်တီယာမောင်ရဲ့လူသားချင်းစာနာမှုဆိုင်ရာစွန့်ဆောင်ချက်တွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်းကစူးစီးတင်ပြပေးထားပါရရှင
'Cause it only serves to make me more determined to achieve my final goal.
ဒေါက်တာစင်တမောင်ဟာ2016ခုနှစ်လူသားချင်းစာနာမှုဆိုင်ရာတူရဲကောင်းစုရရှိတယ်ဆိုတဲ့တည်င်းကိုကြားတဲ့အချိန်မှာကျမတို့အလုံးအင်မတန်မှပဲဝင်းမြောက်ဝင်းတာဖြစ်ပါတယ်ဂုံလေးယူပါတယ်နောက်ပြီးတော့ဒီစုနဲ့ထိုက်တန်တဲ့လူတူကိုဒီစုပြီးတဲ့အဖွဲ့ကနေပြီးတော့မှန်မှန်ကန်ကန်ရွေးချယ်လိုက်တယ်လူလေးကျမတို့ခံစားရပါတယ
်အဲ့ဒါကတော့ Brussels အခြေစိုက် ATEX ကလူသားချင်းစာနာမှုအထောက်အကူပေးရေးအဖွဲ့ကြီးကထိုင်းမြန်မာနယ်စပ်မဲဆောက်ရှိမေတော်ဆေးကန်းကိုမတည်ခဲ့သူကရင်တိုင်းရင်းသူဒေါက်တာစင်ဒီယာမောင်ကို ATEX ရဲ့2016လူသားချင်းစာနာမှုသူရဲကောင်းစုချီးမြှင့်လိုက်တဲ့အကြောင်းနိုဝင်ဘာ16ရက်နေ့ကကြေညာချက်ထွက်ပေါ်လာပြီးတဲ့နောက်ကနေဒါအခြေစိုက်အယ်ဘတ်တဆစ်တက်ကသူကကတိခဒေါက်တာဒေါခင်ဆော့ဝင်းကဂုဏ်ယူကြောင်း BOE ကိုပြောခဲ့တာဖြစ်ပါတယ်။ ATEX အဖွဲ့ကြီးရဲ့ဒီစုချီးမြှင့်ရခြင်းရည်ရွယ်ချက်ကလူသားချင်းစာနာမှုနဲ့ဖွံ့ဖြိုးမှုထောက်ကူပေးရေးလူ့အဖွဲ့အစည်းတွေမှာထူးခြားပြောင်မြောက်စွာတာဝန်ထမ်းဆောင်ပေးမှုကိုအတိအမှတ်ပြုတာလည်းဖြစ်ပါတယ်။ဒေါက်တာစင်နီယာမောင်ကိုအခုလိုအတိအမှတ်ပြုချီးမြှင့်ရမှာကျမရဲ့ပညာပေးမှုနဲ့ပတ်သက်လို့သူရဲ့စွမ်းဆောင်ချက်လည်းပါဝင်တာဖြစ်ပါလေ။ဒါအပြင်ပြိပက္ခတံခံခဲ့ရတဲ့လူအဖွဲ့အစည်းတွေ၊ရွှေပြောင်းအလုပ်သမားတွေနဲ့အိုးအိမ်မဲ့ဖြစ်ကြရတဲ့ကလေးငယ်တွေကာကွယ်ဆောက်ရှောက်ပေးမှုတွေလည်းဒေါက်တာစင်ဒီယမောင်ရဲ့စွမ်းဆောင်ချက်ကြောင့်လည်းဒီစုကိုချီးမြှင့်ခဲ့တာဖြစ်ပါလေ။ဒေါက်တာဒေါခင်ဆော့ဝင်းက
ဒေါက်တာစင်ပြမောင်ရဲ့ဒီလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေအကြောင်းကိုပြောရမယ်ဆိုလို့ရှိရင်တော့ပြောလို့မကုန်ပါဘူးအဲ့တော့ကျန်းမာရေးဆိုင်ရာပညာပေးမှာဆိုလို့ရှိရင်သူကကျန်းမာရေးကိစ္စကိုဘာမှနားမလည်တဲ့လူထုစီကိုဒီကျန်းမာရေးနဲ့ပတ်သက်တဲ့အသိပညာတွေရောက်အောင်လို့ဖြန့်ဖြူးပေးတာတပိုင်းနောက်တစ်ခုကလည်းဒီလူထုရဲ့ကျန်းမာရေးဒီစုဆောင်ရှောက်မှုလှုပ်ဆောင်ပေးနေတဲ့ဒီအဲကျမကြီးမှုပေါ့နော် health workers ကျမကြီးလှုပ်သားတို့အဲအရက်လက်သေးတို့ဒီကလေးမွေးပေးမဲ့ဆရာမတို့ကျမကြီးကိစ္စကိုဆောင်ရွက်နေတဲ့လှုပ်သားတိုင်းကိုသူတို့လှုပ်ဆောင်ရမယ်ကိစ္စနဲ့ပတ်သက်တဲ့ကျမကြီးဆိုင်ရာအသိပညာကိုတေးသေးချာချာကို training ပေါ့နော်တကယ်ကိုစနစ်တကျကြက်ကြက်မတ်မတ် training ပေးတယ် လို training တခါတည်း6လတန်းဒီတစ်နှစ်တန်းဒီအဲနှစ်နှစ်တန်းဒီတခါတည်းပေးလိုက်ရုံနဲ့မကဘူး6လတခါဒါမှမဟုတ်လို့ရှိရင်တစ်နှစ်တခါဒီစီကန်းကိုပြန်လာပြီးတော့ moment တင်တန်းဒီပြန်တက်ရပါတယ်အဲ့လို moment တင်တန်းမှာဆိုရင်လည်းသူတို့ရဲ့အရင်အသေးတွေကိုလည်းစစ်စစ်တယ်ပြီးတော့နောက်ထပ်ကျမ်းမာရေးပညာနဲ့ပတ်သက်တဲ့ဟိုအတိတ်အဆန်းတွေ့ရှိချက်တွေနောက်ဆုံးဟိုတည်င်းနေအဲ့ဒါတွေကိုလည်းဖြန့်ချီပြီးတော့ဒီကျမ်းမာရေးပညာပေးဆိုင်ရာမှာတည်တည်ချာချာကျက်ကျက်မမလှုပ်ဆောင်တဲ့အတွက်နော်လူတို့တွေစီကိုကျမရင်းနဲ့ပတ်သက်တဲ့အသိပညာတွေအင်မတန်ပြန့်ပွားအောင်ဆောင်ရွက်နေခဲ့တာပါနောက်တစ်ခုကဒီပရိပက္ခဖြစ်တဲ့အဲဒေတာမှာရှိတဲ့ဒီလူတို့တွေနောက်ပြီးတော့ရှေ့ပြောင်းလုပ်သားတွေဆိုတာသူတို့ကကျမရင်းပြုစုဆောင်ရှောက်မှုအတွက်ဘယ်နေရာမှမလန်လန်းမမိပဲနဲ့ဂျာမှာလွတ်နေတာပေါ့နော်ဒီရှေ့ပြောင်းလုပ်သားတွေဆိုရင်လည်းသူတို့ကထိုင်းမှာလာပြီးတော့အလုပ်လုပ်တယ်ဒါပေမဲ့ထိုင်းနိုင်ငံကပေးတဲ့ဒီကျမကြီးစောင့်ရှောက်မှုစနစ်ကိုသူတို့မှခံစား ခွင့်မရှိဘူးနောက်ကပရိပက္ခဖြစ်နေတဲ့အရက်ဒေတာမှာရှိတဲ့လူလူတွေဆိုလို့ရှိရင်လည်းသူတို့မှာနေရာဒေတာအတိတ်ကြားမရှိဘူးအလုတ်ကင်ဆိုရလေအတီးကြားမရှိဘူးတနေ့တနေ့ကိုစားဖို့တောက်ဖို့တောင်မှဟိုလက်လန်းမိဖို့မလွယ်ဘူးပေါ့နော်အဲ့လိုဒုက္ခဖြစ်နေပြီးတော့ကျမကြီးပြုစုဆောင်ရှောက်မှုကိုလက်လန်းမမိတဲ့လူတွေအတွက်ဆိုလို့ရှိရင်သူတို့ရဲ့ကျမကြီးပြဿနာဟာဒီဒေါက်တာစင်ဒီယာဦးဆောင်တဲ့ဒီမယ်ရောဆေးကန်းဟာဒါသူတို့ရဲ့အားထားစရာပါပဲအဲ့တော့တနေ့တနေ့ဆိုလို့ရှိရင်ဒီမယ်ရောဆေးကန်းကိုလာကြတဲ့လူနာတွေဟာဆိုလို့ရှိရင်အခုနပြောတဲ့ဒီပฏิပက္ခဖြစ်နေတဲ့အရဒေတာလူတုတွေရောဒီရှေးပြောင်းလုပ်သားတွေရောဒါတွေမကဘူးတချို့ဘဝပြည်တွင်းမှာကျမရေးပြည်သူဆောင်ရှောက်မှုလက်လန်းမမီလို့မတတ်နိုင်လို့ဆိုပြီးတော့ဒီဘကိုးတို့မော်လမြိုင်တို့အဲ့လိုမျိုးနေရနေပြီးတော့ဒီမေတော်ဆေးကန်းကိုလာပြီးတော့ဆေးကုသမှုခံတဲ့လူတွေအများကြီးရှိပါတယ်နောက်တစ်ချက်ကတခါဒီရှေးပြောင်းလုပ်သားတွေရောဒီပฏิပက္ခဖြစ်နေတဲ့เนาะနေရာဒီအတီးတကြားမရှိတဲ့လူတို့တွေကနေပြီးတော့မွေးဖွားတဲ့ကလေးငယ်တွေရှိတယ်။နောက်တစ်ခါရှောင်းမျိုးမျိုးကြောင့်ပေါ့เนาะမိဘမရှိတဲ့မိဘပြစ်ထားခံရတဲ့ဒါမှမဟုတ်လို့ရှိရင်မိဘကပฏิပက္ခဖြစ်တဲ့အရာဒီတာမှာမမျှော်လင့်မဲ့ဆုံးပါသွားတဲ့ဒီမိဘမဲ့ကလေးငယ်တွေဟာခြားကျမရေးဒီလူမှုရေးကိစ္စပညာရေးကိစ္စအပြင်သူတို့မှာဒီတရားဝင်မွေးဖွားခွင့်လက်မှတ်မရှိတဲ့အတွက်သူတို့မှာတိုင်းပြည်မဲ့ကလေးတွေလို့ဖြစ်နေတယ်ထိုင်းနိုင်ငံမှာလည်းအတီးတကြားหนีလို့မရဗမာပြည်မှာလည်းหนีလို့မရအဲ့ဒီညီပါမဲ့ကလေးတွေအတွေ့ဒီတရားဝင်မွေးဖွားခွင့်လက်မှတ်ဒီ birth certificate ရနိုင်ဖို့ကိစ္စကိုဒေါက်တာဆင်ဒီအများကြီးစူးစမ်းဆောင်ရွက်ခဲ့ပါတယ်အဲ့လိုဆောင်ရွက်ခဲ့တဲ့အတွက်လည်းသူ့ရဲ့ဆောင်ရွက်ချက်ကအောင်မြင်ခဲ့ပြီးတော့အခုဆိုလို့ရှိရင်ညီပါမဲ့ကလေးငယ်တော်တော်များများဟာသူတို့အတွေ့ဒီတရားဝင်မွေးဖွားခွင့်လက်မှတ်ဒီရရှိကန်ဆောင်နေကြတာကိုတွေ့ရပါတယ်နောက်တစ်ခုကလည်းဒီကလေးငယ်တွေပေါ့နော်မိဘမဲ့ရောဒီအခုနပြောတဲ့ရွှေပြောင်းအလုပ်သမားတွေရဲ့ကလေးတွေရောနေရာဒေသအတိတ်ကြားမရှိတဲ့လူထုတွေရဲ့ကလေးတွေရောသူတို့အဲ့ဒီကလေးတွေအတွက်ဆိုလို့ရှိရင်ဒေါက်တာစင်တီယာမောင်ကနေပြီးတော့ဥဆောင်ပြီးတော့ဖွင့်လှစ်ထားတဲ့စာတင်ကြောင်းတွေတော်တော်များများရှိပါတယ်နောက်တစ်ခုကအခုဒီမယ်ရောဆေးကန်းမှာဆိုလို့ရှိရင်လူတွေကဟိုလာပြီးတော့ဒီတနေတကြီးကနေပြီးတော့လာဒီဆေးကန်းကိုရောက်အောင်လို့ကားတန်းခြေလျင်တန်းလှေတန်းစီးပြီးတော့လာကြတယ်ပေါ့နော်အဲ့တော့အဲ့ဒီလိုမျိုးအကြောင်းမျိုးမျိုးကြောင့်မလာနိုင်မဲနဲ့ကိုယ့်ရဲ့ရွာမှာပဲနေနေရတဲ့လူထုအတွေ့လဲတတ်နိုင်ကြများဒီဆေးဝါးကုသမှုနဲ့ပတ်သက်ပြီးတော့လက်လန်းမိအောင်ဆိုပြီးတော့နောက်အစီအစဉ်တစ်ခုကတော့ကြောပိုးအိတ်လုပ်သားဆိုတဲ့အစီအစဉ်ရှိပါတယ်အဲ့တော့ကြောပိုးအိတ်လုပ်သားတွေဆိုလို့ရှိရင်တကယ်ကိုကြောမှကြောပိုးအိတ်ထဲမှာဒီတနိုင်တပိုင်းဆေးဝါးတွေကိုတည်ဆောင်ပြီးတော့ဒီနေဆက်ဒေတာတခြားမှာရှိတဲ့တိုင်းရင်းသားကြီးွာတွေမြို့နယ်ကလေးတွေကိုလှည့်ပတ်ပြီးတော့ဒီအကုန်လုံးအတွက်လူမျိုးမရွေးဘာသာမရွေးအတွက်ကိုစီဝါကုသမှုဆောင်ရွက်နေတာပ
ါဒေါက်တာစင်ဒီယာအနေနဲ့ပြီးခဲ့တဲ့နှစ်ပြည့်တွင်းကအာရှနိုဘယ်ညင်ညာရေးဆုလို့ခေါ်တွင်တဲ့ရေမွန်မက်ဆီဆီဆုကနေဒါနိုင်ငံကချီးမြှင့်တဲ့ဂျွန်ဟမ်ဖရီလူမျိုးရေးဆုဆစ်ဒနီရဲ့ညင်ညာရေးဆုစသဖြင့်ဆူပေါင်း20ကျော်လို့ကိုလက်ခံရရှိခဲ့တာဖြစ်ပါတယ်ခုလိုညင်းကြရင်နဲ့ပရဟိတလုပ်ငန်းတွေအတွက်သူ့ရဲ့စွမ်းဆောင်ချက်ပေါ်အတိမှပြုမှုနဲ့ပတ်သက်လို့ဒေါက်တာဆင်ဒီယမောင်ပြောခဲ့တာက
ကျွန်တော်တို့ဒီကျန်းမာရေးအခြေပြုပြီးတော့ဆောင်ရွက်နေတဲ့လူထုအခြေပြုအဖွဲ့အစည်းတွေအနေနဲ့တော့ဒါအားတက်စရာဖြစ်ပါတယ်အထူးသဖြင့်တော့လက်ရှိဒီမြန်ဆက်ဒေသမှာအထူးသဖြင့်တော့ဒီရွှေပြောင်းလူထုတွေနောက်တရင်သာဒေသတွေမှာဆိုရင်ဒီကျန်းမာရေးဆော်ရှောက်မှုဆိုင်ရာနဲ့ပတ်သက်ပြီးတော့ဟိုလက်လမ်းမမိမှုတရားဆက်လက်ရှိနေစေဖြစ်တဲ့အခြေအနေမှာပေါ့နော်ဒီကျန်းမာရေးဆက်ရှောက်မှုလုပ်ငန်းတွေကိုကျွန်တော်တို့ပို့ပြီးတော့ပူးပေါင်းဆောင်ရွက်နိုင်မှုနဲ့ဖြည်းဖြည်းရောက်ဆောင်ရွက်နိုင်မှု
လောက်ကန်နိုင်မှုတွေအတွက်ဒါပို့ပြီးတော့ပံ့ပိုးမှုတွေလည်းဖြစ်စေပါလား
အရှာရဲ့ Mother Teresa လို့တင်စားခေါ်ဝေါ်ခြင်းခံခဲ့ရသူဒေါက်တာစင်ဒီယာနေနဲ့မြန်မာအမျိုးသမီးတွေပေါ်ကြံပေးခြင်းနဲ့အတူဒီသတင်းပတ်ရဲ့အမျိုးသမီးကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင်
ဆိုတော့အမျိုးသမီးအနေနဲ့ကတော့ဒါသဘာဝအဖြစ်နဲ့ဒါလူ့ရင်းအနေနဲ့ဖြစ်စေအိမ်မှာဖြစ်လဲဒါသဘာဝအရာတော့ဒါဒီမောင်လေးမိမလေးမိသားစုတောင်းဝန်လေးဆောင်ရွက်ရတာဖြစ်တဲ့တော့အမျိုးသမီးတိုင်းကလည်းဒါကိုရဲ့ဒါကဒီဆန်နိုင်ဖူးရရဆန်နိုင်ဆိုတော့အားဒါအဲအရင်တစ်ခါစိတ်ဝင်စားတဲ့အရှိလေဖြစ်ပါတယ်။နောက်တော့ဒီကလေးဒီရဆန်နိုင်ပြညာရေးကလည်းသူတို့ကတော့စနေဖြစ်သွားတဲ့ဒေတာတွေကအမတီဝင်တဲ့ဒေတာတွေမှာဆိုလို့ရှိရင်ဒီအမျိုးသားတွေကအိမ်မှာရှိတာနေတဲ့အခါကျတော့ဒီအမျိုးသမီးတွေကစစရရပေါ့နော်။လက်ရရရေးစစဆောင်ရရတာဖြစ်တဲ့အတွက်ကြောင့်ပို့ပြီးတော့ဆိုအားရပေါ့နော်ရှိလာဖို့ဆိုတာကတော့သူတို့ပြည်သူပြည်သားအသက်ပြည်သားတွေဥပဒေရရှိလာနိုင်လို့လည်းလိုအပ်တယ်။ဆိုရင်ဒီမှာဟိုပါရရေးဖြစ်ပြီးခေတ်ခြားဆက်ဆက်ဖို့ပါရရေးဒီတစ်ခါဖြည့်ရှင်းတဲ့အခါမှာဖြစ်စီပေါ့အမျိုးသမီးတွေကိုယ်ပိုင်ပါဝင်လို့ရအရေးကြီးပါတယ်။အဲကြောင့်မှန်တကယ်စစ်မှန်တဲ့ရှင်းချရေးနဲ့အမျိုးသားပြည်နယ်ပြည်သားရေးဆိုတာကတော့ဒီအမျိုးသမီးတွေရှိတာပါဝင်လာဖို့ကဥပဒေအရေးကြီးပါတယ်။
ထလလသာစီစဉ်တည်ဆက်ပေးနေတဲ့အမျိုးသမီးဌာနကိုစနေနေ့မနက်ပိုင်းမှာလည်းပြန်ပြီးနှာစင်နိုင်ကြပါရရှင
်ဒေါက်တာရှင်ရရှင်မြမပြည်တော်တော်ရော့မြို့ဝါမကျန်းရာဒီမွေစုညံတန်တွေနဲ့နားမခံတာအောင်နှိမ့်ဆက်နေတဲ့အတန်ချဲ့ဆက်လောက်စပီကာဖွင့်နေသူတွေကိုစီကန်းကြဘလို့ကြက်မှတ်ပြီးထိန်းချောင်းပေးကြရင်ကောင်းပါမလဲမြို့နယ်ရက်ွက်ကြီးရွာအလိုက်အတန်ချဲ့ဆက်လောက်စပီကာဖွင့်ခွင့်ခွင့်ပြုမိန်တောင်းတဲ့အစင်လာတွေကိုကစနစ်တကျလိုက်နာကြပါရဲ့လားပြည်သူတွေနားမချမ်းသာဖြစ်ကြရတဲ့ဒုက္ခကကင်းဝေးအောင်ဘဲပုံပဲနီးဖြည့်ရှင်းကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းခြင်းကြရတဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 ကိုဖြစ်စေတို့တင်ကြောင်းကြားထားနိုင်ကြပါသည
်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ကြားကိုထပ်မံဖိတ်ခေါ်ပြစေရှင်အခုတုဒ္ဒဆောင်လင်အမေရိကန်တခွင်အစည်းအဝေးကိုစတင်ပါတော့မယ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရသွားလို့မကြေမနက်ကန့်ကွက်ဆန္ဒပြမှုတွေဆက်ရှိနေပေမဲ့အာဏာလွှဲပြောင်းဖို့အခုတော့ဆောင်ရွက်နေကြပါပြီ။အစိုးရဌာနတွေအချိန်မပြတ်ဆက်ပြီးတော့လေပတ်နိုင်အောင်ဘလို့လွှဲပြောင်းလုပ်ကြမလဲ။မဲပေးရွေးချယ်တဲ့သူတွေကရောဘာတွေမျှော်လင့်ထားကြသလဲဆိုတာဒီတစ်ပတ်ရဲ့တုဒ္ဒဆောင်လင်အမေရိကန်တခွင်မှာကိုအောင်အောင်ကပြောပြပေးမှာပါရှင်။
ဒီရွေးကောက်ပွဲကျင်းပမယ့်နှစ်အတွင်းမှာသမရလောင်းတွေရဲ့ဦးတည်ချက်မူဝါဒတွေမဲဆက်စည်းရုံးနာတွေပေါ်အလုံးကအလုံးဆိုင်လေးရှိပါတယ်။ဒါပေမဲ့လည်းဒီလိုရွေးကောက်ပွဲမတိုင်မီလတော့ကြကြတဲ့ကနောင်တက်လာမယ့်သမရအနေနဲ့အာဏာလွှဲပြောင်းယူဖို့ကြိုတင်ပြင်ဆင်မှုတွေကိုလှုပ်ဆောင်နေတာပါ။အမေရိကန်ပြည်အောင်စုရဲ့သမရသည်အနေနဲ့စတင်တာဝန်ထမ်းဆောင်ချိန်မှာအုပ်ချုပ်မှုတာဝန်တွေလင်းဟင်းမှုမရှိအောင်တေးကြစွာစီမံဆောင်ရွက်လေးရှိတယ်လို့ Georgetown တက္ကသိုလ်ကနိုင်ငံရေးသုံးသပ်သူ Stephen Wayne ကအခုလိုပြောပါတယ
်။ And the whole idea of the transition.
အနိုင်ရရှိတဲ့သမရအနေနဲ့မူဝါဒသစ်တွေကိုအကောင့်အထည်ဖော်ဆောင်ရွက်နေစင်မှာပဲတည်ငြိမ်မှုကိုထိန်းသိမ်းထားဖို့ရည်ရွယ်ပြီးလှုပ်ဆောင်တာပါ
သမရတာဝန်လွှဲပြောင်းရေးအထောက်အကူပြုစင်တာအနေနဲ့အနိုင်ရရှိတဲ့သမရသစ်စတင်တာဝန်ယူမဲ့ပထမဆုံးရက်မှာပဲလုပ်ငန်းချောမွေ့အဆင်ပြေအောင်ဆောင်ရွက်ပေးနေကြောင်း David Eagles ကပြောပါတယ်
Presidential transitions they've always been big.
သမရတာဝန်လွှဲပြောင်းပေးရတဲ့လုပ်ငန်းစဉ်ဟာကြီးမားပြီးရှုပ်ထွေးလာသလိုနိုင်ငံအတွက်အရှုပ်ရှင်းတွေဖြစ်ပေါ်နိုင်ချိန်မှာဒါပေမဲ့အစီအစဉ်တကျလှုပ်ဆောင်တဲ့အခါမှာဒါအစိုးရအသည့်အနေနဲ့ပိုပြီးထိထိရောက်ရောက်လှုပ်ဆောင်နိုင်တဲ့အခွင့်အရေးတွေရရှိစေတယ်ဆိုတာကိုကျွန်တော်တို့ယုံကြည်ပါတယ
်။သမရတာဝန်လွှဲပြောင်းပေးရေးအဖွဲ့အနေနဲ့အင်ဂျီရိုနဲ့ပူးပေါင်းပြီးအစိုးရအဖွဲ့အသစ်အတွင်းကဝန်ကြီးအဖွဲ့နေရာတွေတခြားနိုင်ငံရေးရာဌာနတွေအတွက်အမိတွေကိုစစ်စစ်ပေးရပါတယ်။ရွေးကောက်ပွဲမဲဆက်စည်းရုံးရေးကာလအတွင်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ထိုးနှက်ဝေဖန်မှုတွေရှိပေမဲ့လည်းအလုံးအစင်ပြေချောမွေ့အောင်အဖွဲ့အနေနဲ့လှုပ်ဆောင်ပေးနေတယ်လို့ Stephen Wayne ကပြောပါတယ
်။ So elections divide but
ရွေးကောက်ပွဲကြောင့်စိတ်ဝမ်းကွဲကြပေမဲ့ပြီးသွားရင်တော့အားလုံးဟာအတူတူပါပဲ။အစိုးရလုပ်ငန်းတွေဆက်ပြီးလဲပတ်နေမှာဖြစ်သလိုလူတွေကလည်းဒီဝင်ဆောင်မှုလုပ်ငန်းတွေကိုဆက်ပြီးလိုအပ်နေပါတယ်
။ချောချောမွေ့မွေ့တာဝန်လှည့်ပြောင်းနိုင်မှသာအစိုးရလုပ်ငန်းဆောင်တာတွေပုံမှန်တိုင်းဆက်လဲပတ်နိုင်မှာဖြစ်တယ်လို့ဝင်းကပြောပါတယ
်။ So helping the new
people. ကိုမကြိုက်တဲ့သူ၊ကိုမဲမပေးခဲ့သူကသမရဖြစ်လာရင်တော့မှအပြေအဝပူပေါင်းဆောင်ရွက်သွားဖို့အလွန်အလွန်ကိုအရေးကြီးပါတယ
်။ Republican သမရ George W. Bush ကနေ Democrat သမရ Barack Obama ကို2008ခုနှစ်တုန်းကအာဏာလွှတ်ပြောင်းပေးမှုဟာအကောင်းဆုံးအနေထားဖြစ်ခဲ့တယ်လို့ဝိုင်းကပြောပါတယ်။သမရ Obama နဲ့အဖွဲ့အာဏာလွှတ်ပြောင်းရယူခဲ့စဉ်တုန်းကအများကြီးအထောက်အကူရခဲ့တဲ့အကြောင်းအင်မီရောပြောခွင့်ရ George Arnest ကလည်းပြောပါတယ
်။ I think it did reflect.
သမ္မတအိုဘားမားအဖွဲ့အနေနဲ့ပြင်ဆင်ထားတဲ့အတိုင်းပဲဒီမိုကရေစီစနစ်နဲ့လုပ်ငန်းတာဝန်တွေကိုစနစ်တကျလှုပ်ဆောင်သွားနိုင်တယ်လို့ကျွန်တော်ထင်ပါတယ်
။သမ္မတတာဝန်လွှတ်ပြောင်းရေးဆိုင်ရာပထမဆုံးဥပဒေကိုသမ္မတ John F. Kennedy လက်ထက်1963ခုနှစ်မှာလွှတ်တော်ကပြဋ္ဌာန်းခဲ့ပါတယ်။ဒါပေမဲ့လည်း1968ခုနှစ်သမ္မတ Richard Nixon တာဝန်ယူချိန်ထိသမ္မတတာဝန်လွှတ်ပြောင်းရေးလုပ်ငန်းတွေစနစ်တကျအစဉ်ပြေချောမွေ့အောင်ဆောင်ရွက်နိုင်ခြင်းမရှိခဲ့ပါဘူး။အခုလိုနောက်တက်လာမဲ့သမ္မတသစ်အနေနဲ့တာဝန်တွေလွှဲပြောင်းယူနေချိန်မှာပဲဒီရွေးကောက်ခံသမ္မတအပေါ်မျှော်လင့်ချက်တွေနဲ့ပတ်သက်ပြီးမဲဆန္ဒရှင်ဖြစ်တဲ့ Arizona ပြည်နယ် Phoenix မြို့မှာသတင်းသုံးတဲ့အရှင်ခေမာစာရကိုလျှောက်ထားမေးမြန်းရမှာအခုလိုစတင်မင်ကြပါရယ်
။မျှော်လင့်ထားသလိုတော့ဖြစ်လာတာပေါ့။ဦးဇင်းတို့ကဒီကုသမဒအသည့် trend ကိုပဲကြိုက်တော့ trend ကိုပဲမေးထည့်တယ်။trend ကလည်းနိုင်သွားတာပေါ့။နိုင်ငံရေးဆိုတော့ဦးဇင်းတို့ရဲ့ဆန္ဒပြည့်တယ်လို့ဦးဇင်းကတော့ယူကြည်တာပေါ့
ဒေါ်နယ်ထရမ့်ကိုမဲပေးခဲ့တယ်ဆိုတော့ဘာကြောင့်ဒေါ်နယ်ထရမ့်ကိုကြိုက်တာလဲ
ဒေါ်နယ်ထရမ့်ကိုကြိုက်တဲ့ကိစ္စကဦးဇင်းနှစ်ပိုင်းပြောရလိမ့်မယ်ပေါ့တစ်ပိုင်းကတော့ဦးဇင်းတို့ဒီကဘာမှာငင်းချမ်းကိုချင်းချောက်ခံနေရတယ်လို့ဦးဇင်းမြင်တယ်ထရမ့်ကလည်းပဲဒီငင်းချမ်းကိုထင်းသိမ်းလာလိမ့်မယ်ငင်းချမ်းဖက်ကရက်လိမ့်မယ်လို့ဦးဇင်းကတော့ယူကြည်တယ်ငင်းချမ်းကိုမြင်လို့တဲ့ပုံစံနဲ့ပူပေါင်းပြီးတော့ဆောင်ရွက်လိမ့်မယ်လို့ဦးဇင်းကတော့ယုံကြည်တယ်။ဒုတိယတစ်ပိုင်းကတော့ဦးဇင်းတို့မြန်မာနိုင်ငံမှာဖြစ်နေတဲ့အနေအထားတွေပေါ့။အရင်တော့ဟိုအစိုးရအနေနဲ့ဆိုလို့ရှိရင်တော့ပန်း90၊တန်းလျှောက်စီပြည်သူတွေရဲ့ဆန္ဒကိုစန့်ကျင်ပြီးတော့ပြောတာတို့ဆိုတာတို့ရှိတယ်။ကုလသမဂ္ဂအသုံးချပြီးတော့ဟလာကုလသမဂ္ဂက line တွေဘက်ကဖိအားပေးခဲ့တာတွေရှိတယ်။သူတို့ဖြစ်ချင်တာတွေကိုအတင်းအကျပ်နေပြီးတော့လှုပ်ဆောင်ခဲ့တာတွေရှိတယ်။အဲဒီကိစ္စတွေကဒီထဏသမတထဏတက်လာတဲ့အချိန်ပိုင်းမှာတော့လုံးဝဒီဥစ္စာတွေကရှုံ့ရင်းသွားမယ်လို့ဦးဇင်းယုံကြည်တယ်။ဖီးယားတွေကြားသွားမယ်လို့ယုံကြည်တယ်ပေါ့
။ဒါပေမဲ့လည်းပဲခုနလိုသူမဲဆွယ်စည်းရုံးတဲ့အခါမှာပြောတဲ့အကြောင်းအရာတွေသူပြောတဲ့ဆိုတဲ့ပုံစံတွေကလူတစ်ဖက်သားသွေးဆူပြီးတော့စိတ်ကြွလာအောင်ပြောဆိုရဲနောက်အထူးသဖြင့်ဒီမှာလာပြီးတော့ရွှေပြောင်းအခြေချဟိုနေကြတဲ့သူတွေနဲ့ပတ်သက်ပြီးတော့လည်းသူကနှိမ်ချပြီးပြောဆိုတဲ့အမျိုးသမီးတွေအပေါ်လည်းနှိမ်ချပြီးတော့ဟိုပြောဆိုရဲဆိုပြီးတော့အများအလဲဆွဆွဲတယ်ဒါသူကိုယ်တိုင်ကလည်းပဲဒီလိုမျိုးပြောခဲ့တာပဲလေဒေါ်နယ်ထရမ့်တက်လာရင်ကမ္ဘာကြီးကပို့ပြီးတော့ငြင်းချမ်းမယ်စစ်တွေချုပ်ငြိမ်းမယ်လို့ဟိုထင်တာလေဗျာ
ခဏအမျိုးသမီးကိစ္စတွေဦးဇင်းတို့ဒီလူမျိုးစုတွေတရားမဝင်လာရောက်တဲ့ပုံကူတွေဆိုတော့ကတော့သူတို့ရဲ့အမေရိကန်ဥပဒေအတိုင်းသွားမှာပါဒါကတော့ဟိုတာမန်အဆင့်ပေါ့အစိုးရတိုင်းအစိုးရတိုင်းပြောရဆိုရလုံးကြခင်ကြတာတွေဥစဉ်တို့တွေ့ရတွေ့တိုက်တော့အရေးပါတယ်လို့မမြင်ပါဘူးတကယ်တကဘာကြီးတစ်ခုလုံးရချင်းချောက်ခံနေရတာကဒီအစ္စလာမိတ်တွေရဲ့အကြမ်းဖက်အုပ်စုတွေရဲ့လွှမ်းမိုးမှုတွေချင်းချောက်မှုတွေဥရောပမှာပဲဖြစ်ဖြစ်ဟလာအာရှမှာပဲဖြစ်ဖြစ်ဥစဉ်တို့နိုင်ငံမှာပဲဖြစ်ဖြစ်အမေရိကတိုင်းမှာလေပဲဒါကြုံနေရတာပါပဲအဲဒီလိုဟာမျိုးတွေကိုဦးဇင်းတို့ရှုံငင်းသွားမယ်ဟာလာသူတို့ခက်ကြမ်းကြမ်းလေးပဲဖြစ်ဖြစ်ဘယ်လိုပဲဖြစ်ဖြစ်ပေါ့အဲသူတို့ပုံစံတစ်မျိုးနဲ့ဂိုင်းတွေသွားမယ်ရက်မယ်ဆိုလို့ရှိရင်တို့ငင်းချမ်းရဖြစ်လာမယ်လို့ဦးဇင်းတို့ယုံကြည်တာပါ
ဒေါ်နယ်ထရမ့်ကဒါကိုရွေးကောက်ပွဲမတိုင်ခင် message ရှိုံတဲ့အခါမှာပြောဆိုခဲ့တာတွေအများကြီးရှိတယ်။သူလုံမယ်ဆိုပြီးတော့ဟိုဂရီပေးပြီးတော့ပြောခဲ့တာတွေအများကြီးရှိတယ်လေ။ဆိုတော့အဲ့ဒီဂရီတွေအားလုံးကိုအကောင့်ထဲပုံမယ်လို့ထင်ပါလား
။ပုံမယ်လို့တော့ဦးဇင်းကတော့ယုံကြည်တယ်။လုံလေတကယ်လုံလာလိမ့်မယ်လို့ယုံကြည်တာပေါ့။အဲတခုကတော့အကယ်၍မလုံခဲ့ရင်လေးပဲအဲဒါခါတိုင်းသမဏတွေလေးပဲပြောကြတာပေါ့။ဟိုပြောင်းလဲသွားစေရမယ်။ပြောင်းလဲသွားစေရမယ်လို့ဟိုခဲ့ရပါမယ်လို့ရှင်းနေကာလမှာဘာမှပြောင်းလဲတာတွေမရှိပါဘူးအဲထန်လေးပဲကြိုးတို့ကြိုးစားလိမ့်မယ်ဒါပေမဲ့ဖြစ်လည်းဖြစ်လာလိမ့်မယ်ပြင်းလည်းမပြစ်လာဘူးကောနော်ဒါပေမဲ့ဖြစ်လာမယ်လို့တော့ဦးစင်းနဲ့ယုံကြည်တယ်ဘာလို့ဆိုတော့ဒီကပ္ပကောင်းဆောင်တဲ့လေအဲသမထန်ဟာကြိုးစားပြီးတော့ဆွေးနွေးပြီးတော့ဒါတွေကိုအဓိကထားလွှားမယ်လို့ဦးစင်းတို့ယုံကြည်ပါတယ်ဒါကတော့ရှင်းနေလောက်ဖြတ်တန်းပြီးတော့မှပဲဦးစင်းတို့ပြောလို့ရမှာပါ
အခုဆိုရင်အမေရိကန်သမ္မတရွေးကောက်ပွဲပြီးသွားတာနှစ်ပတ်လောက်ရှိပြီပေါ့လေဒါပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲဒီ CBS ရုပ်မြင်သံကြားနဲ့လုတ်သွားတဲ့အင်တာဗျူးမှာတော့ဒေါ်နယ်ထရမ့်ကအရင်တုန်းကသူပြောခဲ့တာတွေနဲ့ပြောင်းပြန်ဆန့်ကျင်ပြီးတော့ဒီကျမကြီးဆောင်ရှောက်မှုအစီအစဉ်အိုဘားမားကဲကိုလည်းပဲသူဆက်ပြီးတော့ထားထားအောင်မယ်နောက်ဒီနိုင်ငံတိုင်းဝန်ကြီးဟောင်းဟီလာရီကလင်တန်ကိုလည်းပဲအီးမေးလ်ကိစ္စနဲ့ပတ်သက်ပြီးတော့အရင်တုန်းကဒီကိစ္စကိုစုံစမ်းမယ် ထောင်ချမယ်ဆိုပြီးတော့ဒါသူပြောခဲ့တယ်အခုတော့အဲ့ဒီလိုတွေလောက်တော့မှာမဟုတ်ဘူးဆိုပြီးတော့အဲ့ဒီအင်တာဗျူးထဲမှာဟိုသူပြောသွားတာလေ
အဲ့တော့ဟိုပါပေါ့အလုံးလုံးရင်လုံးရင်နေပဲအဲတချို့ကိစ္စတွေမှာပြောင်းလဲရတာတော့ရှိတယ်လေအဲဒေါ်နန်ထရန်ရဲ့ဗမာဒေါ်နန်ထရန်ရဲ့စက္ကူစိတ်တန်ပြောဆိုမှုတွေဥတီရှိတွေကိုကြားပြီးတော့ဟာလာတချို့လေးတော့ရက်စေးကောင်းရက်သေးရက်စေးသွားကြမှာပေါ့အဲအဲ့ဒီအချိန်မှမှာတော့ဒီဗမာဒထရန်လေးတော့ပြောင်းလဲကောင်းပြောင်းလဲသွားနိုင်တယ်လို့အဲဦးစင်းတို့မြင်ပါတယ်
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့တုတ္တဆောင်လေးအမေရိကန်တခွင်ကိုနားဆင်ခဲ့ရပြီးတဲ့နောက်အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကအစီအစဉ်တင်ဆက်ထားပါရရှင
်မြန်မာနိုင်ငံမှာတတုတန်ရစာတအမျိုးအစားများစွာရှိပေမယ့်အားလုံးကိုစီးပွားပြည့်လို့သတ်မှတ်လို့မရပါဘူးစီဝါဖြစ်အခြေအနေရှိလို့တူးဖော်မယ်ဆိုရင်လဲတူးဖော်ပြီးနောက်ပိုင်းသုံးမရတဲ့ဒေတာဖြစ်နေမကြမ်းရစ်စေဖို့ကြိုတင်စီမံကိန်းချပြီးစနစ်တကျလုပ်ဖို့လိုတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးပါစေ။မြန်မာနိုင်ငံကိုသင်္ယန်ဆက်တပေါ်ကျတဲ့နိုင်ငံလို့အများကတည်ထားကြတာပါ။ဒီထဲကတတုသင်္ယန်ဆက်တမှာဆိုရင်အမျိုးအစားကအများကြီးရှိတယ်လို့မြန်မာဘူမိသိပ္ပံအသင်းအထွေထွေတွင်မှုဥွေးလွန်ကပြောပါတယ
်ဘူမိပြရသဘောအရတထုတိုက်အကျော်၄ကျော်ရှိတယ်လို့သတ်မှတ်ပါတယ်ပထမတော့အရှိဘက်ကုန်းမြင့်မြင့်ဒီမြန်မာပြည်မြောက်ဘက်ကချင်းပြည်နယ်အစရှမ်းမြောက်ရှမ်းတောင်ကရင်ကယားမွန်တနင်္သာရီဒီလိုမြောက်ဘက်ကနေတောင်ဘက်ကိုဆင်းလိုက်မယ်အဲ့ဒါအပိုင်းတွေမှာခဲရှိတယ်ဇင်းရှိတယ်ကော်ပါရှိနိုင်တယ်ငွေရှိတယ်တင်တန်စင်ရှိတယ်ခနောက်စင်ခေါ်တဲ့အန်တီမိုနီရှိတယ်တန်ရှိတယ်နော်အဲ့ဒီအနောက်ဘက်ကိုဆင်းလိုက်ရင်စင်ထရယ်ဘက်လို့ခေါ်တဲ့အလယ်ပိုင်းလွင်ပြင်ကြီးပေါ့နော်အေယော်ဒီမြစ်ချင်းတွင်းမြစ်စစ်တောင်းမြစ်တကျော်အေယော်ဒီမြို့ကကျွန်းပေါ်ဒေသတိမြောက်ကနေတောင်ကိုသွားမယ်ဆိုရင်ပေါ်ဖရီကောပါလို့ခေါ်တဲ့ပြန့်ကျဲနေတဲ့ခြေနေသတ္တုတိုက်နော်ရွှေတွေရှိတယ်တောင်ပီးစတွေရှိတယ်ရေနံနဲ့သဘောတောင်းတွေရှိတယ်ကုန်းတွဲမှာလည်းရှိတယ်ပင်လယ်ထဲတိစဉ်သွားလို့လည်းရတယ်နောက်တစ်ခါဝက်စတန်ရေ့ချ်လို့ခေါ်တဲ့အနောက်ဘက်ယူမအဲ့ဒီမှာနီကယ်ရယ်ခရိုမိုက်ရယ်ပီဂျီအန်ရယ်ရှိတယ်နောက်ဆုံးရခိုင်ကမ်းမြောင်ဒေသမှာတော့ဘာရင်ကက်စကော်ရဲ့ရည်နာတဲ့သဘောတန်ကိုရှိတယ်
အခုလိုအများပြားရှိပေမဲ့အားလုံးကိုစီးပွားဖြစ်တတုတိုက်ဖြစ်နေမတတ်မှတ်နိုင်ပါဘူ
းညာကြီးရှိပေမဲ့လေစီးပွားဖြစ်ဖြစ်ချင်မှဖြစ်တယ်နည်းနည်းပေမဲ့လေစီးပွားဖြစ်ဖြစ်သွားနိုင်တယ်အဲ့ဒါကတော့ကမ္ဘာပေါက်စင်းနဲ့ကမ္ဘာအခြေအနေနဲ့ဤပညာတိုးမြင့်လာဖို့ပုံမူတည်တယ်အခုနည်းနည်းပဲရှိပြီးတော့အခုစီးပွားမဖြစ်ပေမဲ့တစ်ချိန်ကျရင်လေစီးပွားဖြစ်သွားနိုင်တယ်ဒါပေမဲ့ကမ္ဘာပြည်မှာရေဘူးအပြင်တော့မျိုးစုံရှိတယ်စီးပွားဖြစ်တတုတိုက်နေတယ်
ဆိုတော့အဲ့ဒီမျိုးစုံရှိတဲ့အပိုင်းတွေလည်းနည်းနည်းပိုင်းခြားပြပါ
ပြပြောလို့ပေါ့နော် very rich ဆိုတဲ့အပိုင်းမှာကြောက်စိမ့်ရယ်ပရမရယ်နီလာရယ်ထုံးကြောက်ကဲက very rich ဆိုတဲ့အပိုင်းကိုပေးထားပါတယ်ဒုတိယ rich ဆိုတဲ့ကျွဲဝရယ်ပေါ့နော်များများရှိတာ copper ရှိတယ်ခဲရှိတယ်ဇင်းရှိတယ်တင်းတန်စင်ရှိတယ်ရွှေရှိတယ်ကြောင်ပြီးရွှေရှိတယ် bright ရှိတယ်နောက်တစ်ခါ very rich လို့ခေါ်တဲ့အများကြီးတော့မဟုတ်ဘူးနည်းနည်းလေးชาไนพุ่นနိုင်တယ်ဆိုတဲ့အတိုင်းပေါ့အဲ့ဒါအန်တီမိုနီရှိတယ်ဆေးဘာရှိတယ်နီကယ်ရှိတယ်ခြေစင်ရှိတယ်အိုင်ယန်ရှိတယ်ပူဝါဆိုတာနည်းနည်းလေးပဲရှိတယ်တော်တော်များများကြီးရဲ့ထုတ်လုပ်နိုင်မှုအခက်အခဲရှိတယ်ဆိုတဲ့ခါတွေကတော့ခရိုမိုက်မက်ဂနီဆိုနောက်တစ်ခါရေဒီယိုအက်တစ်မင်နရယ်တို့ဒိုင်းမွန်တို့မာကျူရီတို့ဖလိုရိုက်တို့ဘောက်ဆိုက်တို့အီယိုလင်းတို့ဖက်စပါတို့ဒါတွေအလုံးကတော့ဘိုက်ကာတို့ကနည်းနည်းပဲရှိတယ်တတုဆိုတာမျိုးရတယ်နံပါတ်1ကြောင်းမြင့်ရတာလည်းတတုပဲလက်စင်ဆေးပါအန်တီမိုနီခနောင်စိမ့်စားတာလည်းတတုပဲအင်ဒါစထရီရော့ခေါ်တဲ့ဖလိုရိုက်တို့ဖက်စပါတို့ကီယိုလင်းတို့ဘရိုက်တီတို့လိုင်းစတုန်းတို့ပါလဲတတုတိုက်ဖို့တဲ့လုပ်ငန်းတွေမှာပါပါတယ်နောက်ဆုံးဒီကိုရေးရှင်းစတုန်းဒိုင်မန်ရှင်းစတုန်းတွေလုံးမဲ့ဂရနိုက်တို့နိုက်တို့နော်မာဘယ်တို့ဒါလည်းတတုလုပ်ငန်းတွေမှာပါပါတယ်ဆိုတော့အဲ့ဒါတွေအလုံးကတော့လုပ်ငန်းမျိုးစားနဲ့ဖြစ်တည်တဲ့ပမာဏနဲ့ထုတ်လုပ်မှုစရိတ်နဲ့ကမ္ဘာပေါက်ဈေးတွေပြောင်းလဲမှုပေါ်မှာတည်ပြီးမှအခုလောလောဆယ်စီးပွားဖြစ်မဖြစ်သေးပေမဲ့နောက်10နှစ်15နှစ်ဆိုဖြစ်သွားနိုင်တယ်ဥပမာအဖြစ်ဈေးစင်တော့လည်းဘယ်တော့တွေ့တာနှစ်ပေါင်း90လောက်တည်းတွေ့ထားတယ်ကြားလာပြီတွက်ချက်တာလည်းကြားလာပြီဒါပေမဲ့တကယ်စီးပွားဖြစ်ကဒီပဲပိုင်းကြမှာဖြစ်လာတယ်ထုတ်လုပ်မှုနည်းပညာတွေလည်းတိုးတက်လာတယ်ကမ္ဘာမှာရှိတဲ့ကြီးနီတို့ရွှေတို့ဈေးတွေကလည်းတက်လာတဲ့အခါမှာစီးပွားဖြစ်သွားလာတယ်အကျိုးအပြည့်တော့မြန်မာပြည်မှာတတုပေါင်းမြောင်များစွာရှိပေမဲ့ကတော့ပြောတဲ့စီးပွားပြီးတတုတိုက်ထုတ်လုပ်တဲ့ဆိုရဲအခြေအနေကအများကြီးမရှိပါဘူးဆိုတဲ့အကြောင်းပြောပြတာပ
ါတတုတူးဖို့တဲ့နေရာမှာစနစ်ကျဖို့အတွက်သိက်ကိုအရေးကြီးပါတယ်စနစ်တကျမဟုတ်ဘဲထုတ်လုပ်တဲ့အခါမှာဝန်းကျင်ပျက်စီးမှုကသိက်ကိုကြီးမားပါတယ
်တတုတူးဖို့ရဲ့လုပ်ငန်းကိုစနစ်တကျတူးဖို့လို့ရတဲ့လုပ်ငန်းကြီးအဖြစ်ဖန်တီးဖို့လိုတယ်အဲ့လိုဖန်တီးတဲ့အခါကျနှိမ့်ရှည်လာများစွာပေးဖို့လိုတယ်နှိမ့်ရှည်လာများစွာပေးမှလုပ်ငန်းရှင်က တာဝန်ခံမှုတာဝန်ယူမှုတွေပါတဲ့ဒေတာခံတွေရဲ့စာဝန်နေရေးဒေတာခံတွေရဲ့ကျန်းမာရေးဒေတာခံတွေရဲ့ပညာရေးတွေကိုတာဝန်ယူတာပဲအဲ့လိုတာဝန်ယူလိုက်တဲ့အောင်လို့သူတို့ဘာလဲအကျိုးစီးပွားတွေဖြစ်အောင်လို့စနစ်ကြတဲ့ပတ်ဝန်းကျင်ကိုမထိခိုက်တဲ့ကာကွယ်တဲ့လုပ်ငန်းတွေလုပ်လာနိုင်မယ်ပြီးတော့မှသူတို့ကဒါတွေကိုရည်စည်းမြုံတံမှုတွေကြီးကြီးကျယ်လုံးမှတတ်ထုတ်ထွက်မှာတတ်ထုတ်ထုတ်ရင်တွေးတူးခြင်းတူးရမယ်လိုင်ကောင်းတူးခြင်းလည်းတူးရမယ်တောင်ကိုဖြိုးသိမ်းနဲ့ဖြိုးရမှာပဲဒါပေမဲ့ဒါကိုစနစ်တကျလုပ်ဖို့ပြောတာအဲစနစ်တကျလုပ်တဲ့အခါမှာနီးစနစ်အပြင်ရင်းနှီးမြှုပ်နှံမှုကြီးဖို့လည်းလိုတယ်ပညာရှင်တွေခေါ်သုံးဖို့လိုတယ်ဆိုတော့အဲ့ဒီဘက်ကဘာဘာမျိုးမှအားနေတယ်ရှင်းနေမြစ်တလျှောက်တရားရုံးမြစ်မေခမေကြီးကတလျှောက်တရားရုံးမြစ်တလျှောက်မြေကျောင်းဘေးတွေမှာစနစ်မကြဘဲနဲ့ရွှေတွေထုတ်တယ်ပင်လယ်ဘူးပမောက်နေရာတွေမှာရွှေတွေထုတ်တယ်ရှမ်းပြည်ဘက်မှာတကယ်လှတဲ့ပင်တရားတို့ကလောတို့ဘက်မှာလည်းကြောင်ပြီးတွေကိုစနစ်ကြပဲတဲ့ထုတ်တယ်ပြောမယ်ဆိုတော့အများကြီးပေါ့နော်အဲ့ဒါတွေကြောင့်ဒါပတ်ဝန်းကျင်ထိခိုက်သွားတာပဲရှားတိုင်းမျိုးပါလည်းရှိပါတယ်အင်ဒိုနီးရှားတို့ဖိလစ်ပင်းတို့ပါလည်းဒီလိုနီးစနစ်တွေကိုစနစ်ကြမထုတ်လို့ပတ်ဝန်းကျင်ထိခိုက်ထောက်ထားတယ်ရှိပါတယ်ယူရီးယားမှာလည်းရှိခဲ့ဘူးတယ်လို့ကျွန်တော်သိရပါတယ
်တတ်ထုတူးခေါ်တဲ့အခါမှာအသေးစားလုပ်ငန်းလေးတွေကြောင့်ဝင်းကျင်ဖြစ်ရှိခဲ့တဲ့တာရကတွေအများပြားရှိပါတယ်တာဝန်ခံမှုတာဝန်ယူမှုအတွက်အကြီးစားလုပ်ငန်းအဖြစ်လုပ်ကိုင်တာဟာပိုးပြီးထိအောင်နိုင်တယ်လို့တူဖို့ပြီးနောက်ပိုင်းဒေတာဖွင့်ပြရတဲ့အတွက်အစီအစဉ်တွေလည်းချပေးဖို့လိုအပ်ပါတယ
်ဒေတာနှစားတွေပေးခဲ့တဲ့ကြောင့်ဖြည့်ဆည်းသွားတဲ့တိုင်းပြည်အချို့ရှိပါတယ်တရုတ်နယ်စပ်မှာလည်းရှိမှုပါတယ်အခုတော့တရုတ်ဖြစ်စီသူပြင်တတ်ထုတ်လုံကအကောင်းဆုံးဩစတြေးလျကနေဒါအမေရိကန်အဲ့တိုင်းပြည်တွေမှာအသေးစားနှစားပေးတဲ့စနစ်မရှိတဲ့ပြည် accountability ရို့ responsibility ရို့ပါတဲ့အချက်လေဒီကဥပဒေအနေထိတ်ထုတ်ထားတာနောက်တစ်ခါအင်ဒိုနီးရှားမလေးရှားယူရီးယားသူတို့အိုက်ခေခါကစနေရှားအများကြီးမိုင်းကြီးတွေဒုက္ခပဲပေးအသေးစားလက်စားတွေမပေးခဲ့ဘူးသူတို့တွေဆိုရင်ပတ်ဝန်းကျင်ထိခိုက်ပါတယ်ဆိုအတန်မကြားပဲတဲ့တတ်ထုကိုကောင်းအောင်ထုတ်နိုင်တယ်အဲဥပမာအပြင်မလေးရှားမှာဟိုကွာလာလမ်ပူးကနေစင်ကူသွားတဲ့လမ်းပေါ်မှာမိုင်းဆိုတဲ့မိုင်းစစ်တီးလို့နာမည်ထားတယ်အခုတခိတခါကဒါဖဲမက်ဘီအဖိုင်နဲ့ထုတ်တဲ့မိုင်းကြီးပဲအိုပက်ပက်မိုင်းကြီးပဲတွေးနေတူးပြီးတော့ရှင်းမြလိုင်ကောင်းပြောင်းထုတ်သွားတယ်အခုဒီဘက်ပိုင်းကျတတ်ထုကကုံသွားတဲ့ချိန်ကျဒီတိုင်းပြင်မတာဘူးအဲ့ဒီကရေးနှမြုံနေတဲ့လူကပဲရေခိုင်းဖြစ်ပြီးတော့တကယ် resource ကြီးထောင်ပြီးတော့ hotel တွေခလေးကစားခွင်းတွေလူတွေအပန်းဖြစ်တဲ့နေရာတွေပြီးတော့ Bangalore တွေ high risk အိမ်တွေစောက်ပြီးတော့မြို့တစ်မြို့အဖြစ်ပြန်လဲတည်သွားတယ
်။တတ်ထုတူဖော်မှုအတွက်ကောင်းမွန်တဲ့မူဝါဒအချမ်းမှတ်ပေးဖို့လိုအပ်တယ်လို့စနစ်တကျတူဖော်မှုနဲ့ရေရှည်ဒေသရင်းအကျိုးစီးပွားကိုပါထည့်သွင်းတွက်ချက်ဖို့အရေးကြီးပါတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်မယ်နော်။
ဒေါက်တင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုညပဲအစီအစဉ်ဆုံးမသက်ခင်မှာတရင်အချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးပါဦးမယ်ရှင်
။အလဘမပီနေက Republican ထက်လွတ်တော်အမတ် Jeff Sessions ကိုရွေးကောက်ခံသမ္မတ Donald Trump ကရှေ့နေကျုပ်ယာရုခန့်ရဲ့သွားမှာဖြစ်တဲ့ဆိုတဲ့သတင်းတွေ American သတင်းမီဒီယာတွေမှာဖော်ပြနေပါတယ်။အခုလိုယာရုခန့်မှုနဲ့ပတ်သက်လို့သမ္မတယာရုလွှဲပြောင်းရေးအဖွဲ့ကအတည်ပြုပြောဆိုတာမျိုးတော့မရှိပါဘူး။ဒါ့အပြင်အောက်လွတ်တော်အမတ် Mike Pompeo ကိုထောက်လိုင်း Agency CIA ညွှန်ကြားရေးမှူးနဲ့အငြိမ်းစားဒုတိယဗိုလ်ချုပ်ကြီး Mike Flynn ကိုအမျိုးသားလူညုံရေးအကြံပေးအဖြစ်ခန့်သွားမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ။အမေရိကန်ပြည်အောင်စုမှရွေးကောက်ခံသမ္မတ Donald Trump ဇန်နဝါရီလတဲ့သမ္မတတာဝန်တွေတရားဝင်လွှဲပြောင်းယူနိုင်ဖို့အတွက်ပြင်ဆင်နေတဲ့အချိန်မှာပဲသမ္မတ Barack Obama ဟာဒီကနေ့မှဂျာမနီနိုင်ငံမှာရောက်ရှိနေပြီးတော့ဒီဂျာမနီ၊ဗြိတိန်၊ပြင်သစ်၊အီတလီနဲ့စပိန်နိုင်ငံတွေကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အခုခါမှာတော့ဒီဆွေးနွေးပွဲပြီးတာနဲ့သမ္မတ Obama ဟာပီရူးနိုင်ငံကိုခရီးဆက်မှာဖြစ်ပါတယ်ခင်ဗျာ။စီယာဆူရတက်ဖွဲ့ကလေကြောင်းကနေရောလက်နက်ကြီးတွေပါတုံးပြီးတော့တပုံတွေထိ ंछ ုတ်ထားတဲ့အလက်ပိုမျိုးကိုဒီကနေ့မနက်ဆော့ပိုင်းကတိုက်ခိုက်တာကြောင့်ကလင်းငယ်ရီအပါဝင်လူတော်များများတည်ဆုံခဲ့ပါတယ်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအတွက်တလားကြတိုက်ခိုက်မှုတွေကိုရက်စဲထားမှုအဆုံးသတ်ပြီးလို့ရုရှားကနေကြီးညာပြီးမှစီယာဆူတက်အဆူရတက်တွေကအင်္ဂါနေ့ကဆလို့ဒီကနေ့အထိ၄ရက်မြောက်ဇက်တိုက်တိုက်ခိုက်နေတာဖြစ်ပါတယ်ထိုင်းနိုင်ငံမှာစပါးဆိုင်တောင်သူတွေအတွက်အဆူရကအကူအညီတွေအလုံးကြီးနဲ့ပေးမဲ့အစီအစဉ်တစ်ရက်ကိုကြီးညာလိုက်ပါတယ်ခင်ဗျာ
2016ခုနှစ်နိုဝင်ဘာလ18ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ် VOA American တန်ရက်စနေနေ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမခွန်ယူပါ
This program has come to you from the Voice of America, Washington.